Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်ဇူလိုင်လ22ရက်တောက်ကြညချမ်း VOA မြန်မာပိုင်းစီစီကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေတဲ့အစီအစဉ်ကိုလိုင်းတိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်။ကျွန်မကတော့ဆွမျက်မော်ပါရှင်။နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံအပေါ်ဂမ်ဘီယာနိုင်ငံတရားစွဲမှုနဲ့ပတ်သက်လို့မြန်မာဘက်ကကန့်ကွက်ချက်အားလုံးကို ICJ တရားရုံးကဒီနေ့ပယ်ချလိုက်ပါတယ်။ကိုဗစ်ရောဂါပိုးကူးစက်ခံနေရတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာနေထိုင်ကောင်းနေပြီးသူ့ရဲ့တာဝန်တွေကိုအပြည့်အဝဆက်လက်ထောင်းဆောင်နေတယ်လို့အိမ်ပြည်တော်ပြောခွင့်ရကပြောပါရယ်။တီရီလင်ကနိုင်ငံမှာတော့အစိုးရအဆောက်အုံတွေမှာစခန်းချဆန္ဒပြနေသူတွေကိုလုံခြုံရေးတွေကဒီကနေ့အပြီးသက်ဖယ်ရှားခဲ့တယ်လို့ဝင်းကြီးချုပ်တက်လည်းကျန်းသစ်စာချိန်ဆခဲ့ပါရယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အချိန်ညားပေးပါမယ်ရှင်
။ကောင်းပါပြီရှင်။အဲ့ဒီလိုမြန်မာဂမ်ဘီယာအမှု ICJ ဆုံးဖြတ်ချက်သတင်းနဲ့အတူနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကြားရပြီးတဲ့နောက်မှာတော
့ကျွန်တော်တို့ဆယ်ရက်နေ့မှကြာပြန်ခဲ့ပါတယ်ဒီလိုဆယ်အချိန်ကြီးကကျွန်တော်ချွေးကိုပြုတ်ဖို့ကအဖြစ်ဖြစ်ရှိတယ်ဒါမှဖြစ်နိုင်လေးဘောလေအဲ့ဒါကိုဆုံးဖြတ်လိုက်
ဒါကတော့မိုင်းရှူးစခန်း3ခုကိုရုပ်သိမ်းမှာမဟုတ်ဘူးလို့စစ်ကောင်စီကအကြောင်းပြန်ခဲ့တဲ့အကြောင်းရှမ်းပြည်တိုးတက်ရေးပါတီ SSP ရဲ့ပြောခွင့်ရက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာဒေသခံတွေခီးသွားတာကိုသတိထားကြဖို့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကသတိပေးလိုက်တဲ့အကြောင်းကိုလည်းပြောပြဖို့ရှိပါတယ်နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍတုဒ္ဒဆောင်လင်အမေရိကန်တခွင်သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြမှာပါရှင်
နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံပေါ်ဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတာဟာဥပဒေကြောင်းအရလုပ်ပိုင်ခွင့်ရှိတဲ့အတွက်ဒီအမှုကိုဆက်လက်လက်ခံကြားနာသွားမယ်လို့ ICJ တရားရုံးကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ဂမ်ဘီယာနိုင်ငံနဲ့မြန်မာနိုင်ငံကြားမှာတရားအငင်းပွားတာမရှိတဲ့အတွက်ခုလိုစွဲဆိုတာကအကျုံးမဝင်ဘူးလို့ဆိုပြီးမြန်မာဘက်ကကန့်ကွက်ချက်အပါအဝင်ကန့်ကွက်ချက်၄ခုလုံးကို ICJ တရားရုံးကပယ်ချလိုက်ပါတယ်
။ For these reasons, the court 1unanimously rejects the first preliminary objection raised by the Republic of the Union of
လူမျိုးစုံတပ်ဖြတ်မှုတာစီရေးဆန်ရနိုင်ငံတကာသဘောတူစာချုပ်မှာမြန်မာနိုင်ငံဘက်ကချွင်းချက်ထားပြီးလက်မှတ်ရေးထိုးထားတဲ့အချက်ဂမ်ဘီယာကတရားစွဲတာအကြောင်းဝင်မှုဆိုတဲ့မြန်မာနိုင်ငံကတင်ပြကန့်ကွက်ထားတဲ့အချက်တွေပါတဲ့ကန့်ကွက်ချက်၄ခုလုံးကို ICJ တရားရုံးကပယ်ချခဲ့တဲ့အကြောင်းတရားသူကြီးကအမိန့်ဖတ်ကြားနေတာဖြစ်ပါတယ်လူမျိုးစုံတပ်ဖြတ်မှုဆန်ရတာစီရေးနိုင်ငံတကာသဘောတူညီမှုစာချုပ်မှာလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ဆက်ဆံပြုမူတာတွေဟာစာချုပ်ပါအချက်တွေကိုချိုးဖောက်ရရောက်တယ်လို့ဆိုပြီးတော့ဂမ်ဘီယာနိုင်ငံက ICJ တရားရုံးကိုဥတိုက်လျှောက်ထားတရားစွဲဆိုခဲ့တာပါ2019ခုနှစ်တုန်းကဒီရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နယ်မြေရှင်းလင်းစဉ်ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တာကလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်ဆိုပြီးတော့ဂမ်ဘီယာကမြန်မာအပေါ်2019ခုနှစ်ကတရားစွဲခဲ့တာဖြစ်ပါတယ်နယ်သာလန်နိုင်ငံ The Hague မြို့မှာ2019ခုနှစ်ကုန်ပိုင်းမှာအမှုကိုစတင်ကြားနာခဲ့ချိန်တုန်းကအမှုစစ်ဆေးနေချိန်ကာလအတွင်းမှာရိုဟင်ဂျာတွေအပေါ်နောက်ထပ်ကျူးလွန်မှုတွေမလုပ်အောင်လို့တရားရုံးကတားမြစ်ပေးဖို့ဂမ်ဘီယာနိုင်ငံကလျှောက်ထားခဲ့ချိန်တုန်းကလည်းမြန်မာနိုင်ငံကလိုက်နာရမယ့်ယာယီတားမြစ်မိန့်ဆုံးဖြတ်ချက်ကိုတရားရုံးက2020ခုနှစ်မှာဆုံးဖြတ်ပေးခဲ့ပါတယ်ရှင်
။သီရိလင်္ကာနိုင်ငံမှာတော့သမ္မတရုံးရှိတဲ့ပိတ်စခန်းကိုဖြိုခွဲပြီးသမ္မတဟောင်းနဲ့မဟာမိတ်ဖြစ်သူဝန်ကြီးချုပ်သက်ခန့်ခန့်ရကသူဒီနေ့ချင်းချင်းချမ်းချိန်ခဲ့ပါတယ်။စီဝါရေးကျူလဲပြီးကြီးမားတဲ့ဆန္ဒပြမှုတွေကြောင့်သမ္မတဟောင်းဂေါတာဘာယာရချာပက္စာနိုင်ငံတွေကထွက်သွားခဲ့ရပြီးဆက်ဖြစ်ခဲ့တဲ့ဆန္ဒပြအချက်ချာနေရာကိုဒီနေ့မနေ့အစောကြီးရှင်းလင်းခဲ့ပြီးနိုင်ငံပိုင်းအတွက်မှာသမ္မတတက်ကဝန်ကြီးချုပ်အတွက်ကိုခန့်လိုက်တာပါ။အရေးဝန်ကြီးချုပ်ကနေသမ္မတဖြစ်လာသူရနေဝက်ခရမ်စင်ကမနေ့ကကြမ်းကျင်ပြီးဒီနေ့ကြမ်းကျင်လိုက်တဲ့ဝန်ကြီးချုပ်တဲ့ဒန်နက်ဂူနာဝါဒီနာဟာရချာပက္စာမဟာမိတ်ပါတီများအဖွဲ့ရဲ့ပါတီဝင်လွှတ်တော်အမတ်ကြီးဖြစ်ပါတယ်။သမ္မတတက်ရဲ့ကြောင်းနေပဲဖြစ်ပြီးအရင်ဝန်ကြီးဟောင်းလည်းဖြစ်ခဲ့တဲ့အသက်83နှစ်အရွယ်ဝန်ကြီးချုပ်တဲ့အနေနဲ့မကြာခင်မှာလည်းသူ့ရဲ့ကက်ဘိနက်ဝန်ကြီးတွေကိုခန့်အပ်သွားဖို့မျှော်လင့်ထားကြပါတယ်။ဒီမနေ့အာရုံတက်ချိန်မှာသမ္မတတဲ့ဝက်ခရမ်စင်ကာကတနင်္လာနေ့ကကြီးညာခဲ့တဲ့ရေးပေါ်အခြေအနေကိုသုံးပြီးလချီချာဆန္ဒပြပွဲတွေကိုလုံခြုံရေးအားထောင်ချီနဲ့ဖြုတ်ခွဲခဲ့တာမှာ 50ကျော်တန်ရပြီး3ကိုစေရင်ပို့လိုက်ရတယ်လို့ဆန္ဒပြသူတွေကဆိုပါတယ်ဒီသမရုံရှိတပိတ်စခန်းဖြိုခွဲမှုတဲ့ဆန္ဒပြသူ9ကိုဖမ်းဆီးခဲ့ရမှာသတင်းထောက်တွင်တဲ့ရှင်းနေသူလည်းပါတယ်လို့ရှင်းနေသူကဆိုပါတယ်သမရရိုဂျာပက်ဆာယာရုကစင်ပရေးဖိအားပေးကြတဲ့ Go Home Quarter လို့ရှာမှုကိုထောက်ခံသူတွေကသမရအင်တော်ကိုဇူလိုင်9ရက်နေ့မှာတင်ယူခဲ့ပြီးတဲ့နောက်ဒီတပိတ်စခန်းနေရာကိုရောက်ထားတာဖြစ်ပါတယ်ခင်ဗျ
ယူကရိန်းနိုင်ငံကထွက်ကုန်တွေကိုကမ္ဘာတဝန်တင်ပို့နိုင်အောင်ရုရှားကပင်လယ်နဲ့ထဲမှာပိတ်ဆို့ထားတာတွေဖယ်ရှားပေးဖို့အတွက်သဘောတူညီချက်ကိုယူကရိန်း၊ရုရှား၊တူရကီနဲ့ကုလသမဂ္ဂအတွင်းမှူးချုပ်တို့မကြာခင်ကပဲလက်မှတ်ရေးထိုးခဲ့ကြပါတယ်။ယူကရိန်းအနေနဲ့ရုရှားနဲ့တိုက်ရိုက်လက်မှတ်ထိုးမှာမဟုတ်ဘဲတူရကီကုလသမဂ္ဂတို့နဲ့ပဲလက်မှတ်ထိုးမယ်လို့ယူကရိန်းအစိုးရကအစိုးရပိုင်းတို့ကပြောကြားခဲ့တာပါ။ပင်လယ်နယ်ထဲပိတ်ဆို့ထားတာတွေဖယ်ရှားပေးရေးသဘောတူညီချက်လက်မှတ်ရေးထိုးပွဲအတွက်တူရကီနိုင်ငံအစ္စတန်ဘူမြို့တော်မှာရောက်နေတဲ့ယူကရိန်းအခြေခံစာအုံဆိုင်ရာဝန်ကြီးနဲ့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတဲရက်စ်တို့အစောပိုင်းကတွေ့ဆုံဆွေးနွေးခဲ့ကြပါသေးပါတယ်။ကမ္ဘာတဝန်အစားအသောက်ရှားပါပြက်လက်နေတဲ့ပြဿနာကိုပြေလျော့သွားရေးပိတ်ဆို့ထားတာတွေဖယ်ရှားပေးဖို့အတွက်တိတ်အရေးကြီးတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဦးဆောင်တဲ့အဖွဲ့အစ္စတန်ဘူမြို့တော်ကိုဒီကနေ့ဆက်ရောက်ချိန်မှာရုရှားသမ္မတအင်တော်ကပြောကြားခဲ့ပါတယ်။တမီဩစာရီအစားအသောက်တွေနဲ့ကောက်နှံတွေကမ္ဘာဈေးကွက်ထဲရောက်နိုင်ဖို့အတွက်ပိတ်ဆို့ထားတာတွေဖယ်ရှားရေးကအရေးကြီးတယ်လို့ရုရှားသမ္မတရုံးပြောခွင့်ရဒီမီထရီပက်စကော့ဖ်ကသတင်းတောက်တွေကိုပြောကြားခဲ့တာပါသူအဆိုယူကရိန်းကကောက်နှံတင်ပို့တဲ့ပမာဏတော်တော်လေးနည်းပေမဲ့အဲ့ဒီကောက်နှံတွေကမ္ဘာဈေးကွက်ထဲရောက်ဖို့တိတ်အရေးကြီးတယ်လို့သူကဆိုခဲ့ပါတယ်ယူကရိန်းထွက်ကုန်တွေတင်ပို့လို့မရအောင်ပိတ်ဆို့ထားတာရုရှားကဖယ်ရှားပေးရေးနှစ်ဖက်သဘောတူညီချက်ရဖို့အတွက်တူရကီနိုင်ငံနဲ့ကုလသမဂ္ဂတို့ကကြောင်ဝင်ညှိပေးခဲ့ကြတာဖြစ်ပါတယ်။ကြာတာပြီးနေတော့ကမူအဖြစ်သဘောတူညီမှုရရှိတဲ့အပေါ်အမေရိကန်အစိုးရကလည်းကြိုဆိုခဲ့ပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ဇန်နဝါရီ6ရက်အမေရိကန်လွှတ်တော်စီနင်းခန္ဓရာချင်းသမ္မတဟောင်းဒေါ်နယ်ထရမ့်3နာရီကျော်လောက် TV ကနေထိုင်ရှိနေပြီးတစုံတရာအရေးယူဖို့ပြက်ကွက်ခဲ့တဲ့အကြောင်းစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီအဖွဲ့ဝင်တွေကပြောပါတယ်။လွှတ်တော်စီနင်းမှုကိုကြားနာစစ်ဆေးတဲ့အောက်လွှတ်တော်ကော်မတီကပထမအကြော်ကြားနာပွဲတွေမနေ့ကပြီးဆုံးသွားခဲ့ပါတယ်။လွှတ်တော်စီနင်းခန္ဓရာတဲ့အချိန်သမ္မတဟောင်းထရမ့်ဘာလို့နေခဲ့တယ်လဲဆိုတော့တမနစ်ချင်းလှုပ်ရှားမှုတွေကြောင့်ကော်မတီကအသေးစိတ်ကြားနာစစ်ဆေးခဲ့တာပါလွှတ်တော်စီနင်းခန္ဓရာတဲ့သတင်းကိုသမ္မတဟောင်းထရမ့်ကသူ့တည်ထောင်ရစာစားတဲ့ခန္ဓာကရုပ်မြင်သံကြားကနေနိုင်တော်ကြားတိုက်ရိုက်ကြည့်နေခဲ့ပါတယ်သူ့ကိုထောက်ခံဆန္ဒပြသူတွေလွှတ်တော်ကိုစီနင်းနာတားမြစ်ဖို့မိသားစုဝင်တွေနဲ့အကြံပေးအဖွဲ့တွေကနားချတိုက်တွန်းတာကိုလက်မခံခဲ့ဘူးလို့မျက်မြင်သက်သေတွေကထွက်ဆိုခဲ့ပါတယ်ခင်ဗျာ
တဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ58 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောင်းထုတ်လည်ပေးနေပါရှင
်ဇူလိုင်လ22ရက်တောက်ကြနေညပဲ့နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါရှင်ကိုဗစ်ရောဂါပိုးကူးစက်ခံနေရတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာနေထိုင်ကောင်းနေပြီးတော့သူ့ရဲ့တာဝန်တွေကိုအပြည့်အဝဆက်လက်ထောင်းဆောင်နေတယ်လို့အင်ဂျီတော်ပြောခွင့်ရကပြောပါတယ်။အင်ဂျီတော်ကတီးခြားခွဲနေတဲ့နေရာကနေသမ္မတဟာအင်ဂျီတော်အရာရှိချုပ်အပါအဝင်အကြီးတန်းတာဝန်ရှိသူတွေကိုဆက်သွယ်စကားပြောပြီးတော့အလုပ်တွေလုပ်နေတယ်လို့အင်ဂျီတော်ပြောခွင့်ရကယ်ရင်းဂျွန်ပြဲကသတင်းတောက်တွေကိုကြာတာရင်းနေတော့ကပြောကြားခဲ့ပါတယ်။ကြာတာရင်းနေကကိုဗစ်ပိုးရှိကြောင်းစစ်ဆေးတွေ့ရှိခဲ့တဲ့အသက်89နှစ်အရွယ်သမ္မတဘိုင်ဒန်ဟာနာရီယူပြီးတော့ချောင်းချောက်ဆိုးနေပေမဲ့ကိုဗစ်ပိုးကိုခုခံနိုင်အားတော်တော်လေးကောင်းတဲ့အဆင့်မှရှိနေတယ်လို့ကိုဗစ်ကရောဂါဆိုင်ရာအင်ဂျီတော်ညှိနှိုင်းရေးမှူးဒေါက်တာအရှိစ်ဂျာကပြောပါတယ်။ကိုဗစ်ရောဂါပိုးတိုက်ဖျက်ဆေးပက်စလိုဗစ်ကိုလည်းသမ္မတတောင်းနေတယ်လို့ပြောပါတယ်။ကြာတာရင်းနေမနေ့ကစစ်ဆေးချိန်အထိပိုးမတွေ့တဲ့သမ္မတကတော် Jill Biden ကလည်းသမ္မတနေထိုင်ကောင်းဆောင်တဲ့သူကိုယ်တိုင်လည်းယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ညွှန်ကြားချက်တွေအတိုင်းလိုက်နာဆောင်ရွက်နေပါတယ်လို့ပြောကြားခဲ့ပါတယ်။ Omicron မျိုးကွဲအသစ်ဖြစ်တဲ့ကူးစက်မြန် BA.5 ပိုးသစ်ကူးစက်သူအမေရိကန်နိုင်ငံတဝန်းမှာ80ရာခိုင်နှုန်းလောက်ရှိနေချိန်မှာသမ္မတ Biden COVID ကူးစက်ခံရတာပါ။ယောဂါကာကွယ်ဆေးအာနိသင်ဟာထိုးပြီးတော့အချိန်ကြာလာရင်အားလျော့သွားတာမို့ COVID ပိုးကူးစက်နိုင်တယ်လို့ CDC ကပြောပါတယ်။ဒါကြောင့်လွန်ခဲ့တဲ့9လကျော်ကကာကွယ်ဆေးထိုးထားပြီးသူတွေ COVID အားဖြင့်ကာကွယ်ဆေးထပ်ထိုးကြပါလို့ CDC ကတိုက်တွန်းနေပါတယ်ရှင်။
အမေရိကန်မှာတော့ပိုလီယိုအကြောသေးရောဂါကို10နှစ်ခန့်အတွင်းပထမဆုံးပြန်ဆတွေ့လိုက်တယ်လို့ကျန်းမာရေးအရာရှိတွေကပြောပါတယ်။အခုပိုလီယိုပိုးမကြခင်ကကူးစက်ခံရတဲ့အရွယ်ရောက်သူလူငယ်ဟာပိုလီယိုကာကွယ်ဆေးမထိုးခဲ့ရသူဖြစ်ပြီးနယူးယောက်မှာနေထိုင်သူလို့ဒေသခံကျန်းမာရေးအရာရှိတွေကပြောပါတယ်။ Rockland မြို့မှာနေတဲ့ဒီလူငယ်ဟာအကြောသေးသွားပြီးမလုံမရှားနိုင်တဲ့အဆင့်ထိဖြစ်သွားပြီလို့ဒီမြို့ကကျန်းမာရေးအရာရှိတွေကဆက်ပြောပါတယ်။တခြားနိုင်ငံတွေမှာသာသုံးတဲ့ရှင်သန်ဆဲဗိုင်းရပ်စ်ပိုးသုံးအဆက်ချပိုလီယိုကာကွယ်ဆေးကရခဲ့ သူကတဆင့်ကုဆက်ခံရပုံရတဲ့ဒီလူငယ်ဟာမကြာခင်ကနိုင်ငံခြားကိုသွားခဲ့တာတော့မရှိဘူးလို့ဒီဟာရှိတယ်ကရှင်းပြပါတယ်ဗိုင်းရပ်စ်အသေးဆုံးကာကွယ်ဆေးတာထိုးတဲ့အမေရိကန်မှာအမေရိကန်အများစုကဒီကာကွယ်ဆေးရပြီးသားဖြစ်ပေမဲ့မရခဲ့သူတွေမှာတော့အခုလိုအခုခံရနိုင်တယ်လို့ Rockland မြို့ကျန်းမာရေးကော်မရှင်နာဒေါက်တာ Patricia Rupert ကပြောခဲ့ပါတယ်ခင
်ဗျဖိလစ်ပိုင်နိုင်ငံမှာအလုတ်သမားအရေးလှုပ်ရှားသူ၄ယောက်ပြတ်ဆုံးနေတာကိုဆန္ဒပြတဲ့အနေနဲ့ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေဟာမနီလာမြို့တော်ကစစ်တပ်ရုံးဝန်ဂိတ်တွေရှိမှဒီကနေ့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေဟာစစ်ရုံးဂိတ်တကားတွေကိုထူရိုက်အိုးခွက်တံပုံးတွေတီးပြီးတော့ပြတ်ဆုံးနေသူတွေရဲ့နာမည်ကိုအော်ဟစ်ဆန္ဒပြခဲ့ကြပါတယ်ပြတ်ဆုံးနေတဲ့အခွင့်အရေးလှုပ်ရှားသူတွေကိုစစ်ထောက်လန်းရေးတွေကဥပဒေမဲ့ဖမ်းဆီးသွားတယ်လို့တန်တရားရှိနေကြတဲ့အတွက်အခုလိုမျိုးစစ်တပ်ရှိမှဆန္ဒပြကြတာဖြစ်ပါတယ်လဝေးရင်းအမျိုးသမီးအရေးလှုပ်ရှားမှုအဖွဲ့ဦးဆောင်သူအက်ဒေါ်ဂျူဝတ်နဲ့အမျိုးသမီးတဦးတို့ဟာမေလာတုန်းကအလုသမားတွေနဲ့တွေ့ဆုံပွဲတစ်ခုကနေဖမ်းဆီးခံသွားရတယ်လို့ပြောပါတယ်နောက်ထပ်လှုပ်ရှားသူအမျိုးသမီးနှစ်ဦးလည်းတာလတ်ပြည်နယ်မြောက်ပိုင်းမှာမေလာ3ရက်နေ့ကနောက်ဆုံးတွေ့ခဲ့ရပြီးတော့အခုချိန်ထိပျောက်ဆုံးနေပါတယ်လက်ရှိဖိလစ်ပိုင်သမ္မတရဲ့ဖခင်အာနာရှင်ဟောင်းဖာဒီနန်မာကော့စ်လက်ထက်ကဆေးဥချုပ်ရည်ထုတ်ပြန်ထားချိန်ကအခုလိုလက်ဝဲရင်းအလုသမားအရေးလှုပ်ရှားသူတွေလူခွေရေးလှုပ်ရှားသူတွေပျောက်ဆုံးတဲ့အဖြစ်တွေအများကြီးရှိခဲ့တာမို့ဒီလိုမျိုးသမိုင်းတစ်ချော့ပြန်လည်မှာကိုစိုးရိမ်တယ်လို့ဆန္ဒပြသူတွေကပြောနေကြပါတယ်ရှင်
။တရုတ်နိုင်ငံမှာတော့ဗန်တွေငွေထုတ်မရလို့ဆန္ဒပြခဲ့သူတွေကိုအာနာဘိုင်နီယိုကဖြိုခွဲခဲ့ပြီးတင်းမာလာချိန်ငွေပြန်ပေးသွားမယ်လို့စက္ကတိပြေးခဲ့ပါတယ်။ငွေထုတ်မရလို့မေလကဆာဆန္ဒပြခဲ့သူတွေရဲ့ပြီးခဲ့တဲ့ပတ်ဟီနန်ပြည်နယ်မြို့တော်ကဆွေးအယုံတွေရှိဆန္ဒပြပွဲတွေအကြမ်းဖက်နှိမ့်နှင်းခံခဲ့ရပြီးဖြစ်လာတဲ့တင်မာမှုတွေရှော့ချဖို့အခုလိုကတိပေးလိုက်ကြလို့ဆန္ဒပြသူတူကဆိုပါတယ်ကွန်ပျူတာစနစ်တွေအဆင်မြင့်တင်နေခဲ့တာကြောင့်အခုလိုငွေထုတ်မရတာလို့ဘူဘန်ကအီတီလာတို့ကရှင်းပြခဲ့ပြီးနောက်ပိုင်းဘာမှဆက်မရှင်းပြခဲ့ပဲငွေဆက်ထုတ်မရတဲ့ပေါ်ဖြစ်လာတဲ့ဒီဆန္ဒပြမှုကတရုတ်မှာဖြစ်တောင်ဖြစ်ခဲ့ပါပြည်နယ်မြို့တော်ဆောင်စုမှာအခုလိုနှိမ့်နေပြီးအခုတော့တရုတ်ဘူဘန်ရရှိတွေကဟီနန်ပြည်နယ်ချေးလက်ပံ၄ခုနဲ့အနွေအိုင်းပြည်နယ်ကဗန်တစ်ခုမှဖြစ်နေတဲ့ဒီငွေထုတ်မရတဲ့ပြဿနာအတွက်ရှေ့ဘက်တနင်္လာနေ့ကစတချို့ငွေပြန်ထုတ်ပေးမယ်လို့ကြေညာခဲ့ပါတယ်ခင
်ဗျ။မဆုမျက်မုံနဲ့ကိုဝင်းမင်းပါရှင်တောက်ကြညာချန်သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။ VOA မြန်မာပိုင်းကရေဒီယိုအချိန်နဲ့တင်ဆက်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။မကြာခင်မှာတော့ဒီရခိုင်ဒေသခံတွေခီးသွားလာမှုကို AA ကသတိပေးလိုက်တဲ့အကြောင်းကိုကြားရဖို့ရှိပါတယ်။အခုတော့ရှမ်းပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါစစ်ကောင်စီကတောင်းဆိုထားတဲ့မိုင်းရှူးမြို့နယ်မှာရှိတဲ့စခန်း၃ခုကိုရုတ်သိမ်းဖို့မဖြစ်နိုင်သေးကြောင်းရှမ်းပြည်တွတ်တက်ရေးပါတီ SSPP ကမကြာမီကအကြောင်းပြန်ကြားလိုက်ပါတယ်ဒီစခန်း၃ခုစုပ်ခွာသွားဖို့အတွက်စစ်ကောင်စီဘက်၃ချိန်ထက်မနည်းတောင်းဆိုထားတာပါလောလောဆယ်မှာတော့စကန်တွေဖယ်ရှားရေးအတွက်စီရေးအရာဖိအားပေးဆောင်ရွက်တာတွေမရှိတာကြောင့်နှစ်ဖက်ကြားဆွေးနွေးဖြေရှင်းပြီးပြည်လည်နိုင်ပွဲရှိကြောင်းလည်းသုံးသပ်ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းချမ်းကပြောပြမှာပါရှင
်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်ကရှမ်းပြည်တိုးတက်ရေးပါတီ SSPP စကန်၃ခုကိုရုတ်သိမ်းဖို့အတွက်စစ်ကောင်စီကဇွန်လဆန်းကစတင်ပြီး၃ချိန်တိုင်းစာရေးအကြောင်းကြားခဲ့ပါတယ်။ SSPP ဘက်ကတရားဝင်အကြောင်းပြန်ကြားမှုမရှိသေးတဲ့နောက်စစ်ကောင်စီနဲ့ SSPP အကြားတင်းမာမှုအနှဲငယ်ရှိခဲ့ပါတယ်။ငြိမ်းချမ်းရေးဆွေးနွေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တိုက်ရိုက်ကမ်းလှမ်းမှုကိုလက်ခံထားတဲ့အထက် SSPP ပါဝင်ပေမဲ့လည်းစစ်ကောင်စီအကြီးအကဲနဲ့ SSPP အကြားတွဲဆောင်ဆွေးနွေးမှုကလည်းမဖြစ်သေးပါဘူး။ဒီလ14ရက်နေ့မိုင်းနောင်မြို့မှာဒုဗိုလ်ချုပ်ကြီးရာပြည့်နဲ့ SSPP ကိုယ်စားလှယ်အဖွဲ့တွဲဆောင်ချိန်မှာလည်းတပတ်အတွင်းဒီစခန်းတွေကနေစုခွာပေးဖို့ထပ်မံတောင်းဆိုခဲ့ပါတယ်။စခန်းတွေကနေစုခွာဖို့မဖြစ်နိုင်ကြောင်းဒုဗိုလ်ချုပ်ကြီးရာပြည့်ကိုလိမ့်မှုပြီးအခုဇူလိုင်20ရက်နေ့မှာအကြောင်းပြန်ကြားခဲ့တယ်လို့ SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်က VOE ကိုပြောပါတယ
်ကျွန်တော်တို့20ရက်နေ့မှာစပြန်ခဲ့ပါတယ်ဒီလိုဆက်အခြေအနေကကျွန်တော်ရွှေကိုပြို့ဖို့ကအဖြစ်ဖြစ်ရှိတယ်ဒါမှဖြစ်နိုင်သေးဘူးပေါ့လေအဲ့ဒါကိုအကြောင်းပြန်လိုက်တာဖြစ်တယ်ပတ်စကား၃ခုပါလေတမတော်အတွက်မြင်းချမ်းရဲ့တတိခိုင်လောက်ဖြစ်နေတဲ့အခါနဲ့မဟုတ်ပါဘူးရှင်ဆိုတော့ဒီဟာကိုနောက်လည်းဒီကိုကျွန်တော်တို့စာပြန်လိုက်မှာဖြစ်ရပ
ါဒီလိုစာပြန်ပြီးတဲ့နောက်မှာအရှိအလေပိုင်းတိုင်းတိုင်းမှုကပြန်လည်ညှိနှိုင်းဆောင်ရွက်ဖို့လိုအပ်မှာဖြစ်ကြောင်းထပ်မံအကြောင်းကြားလာတယ်လို့ဆက်ပြောပါတယ
်ခေလံတိုင်းနဲ့ဒီတိုင်းဘောတော့ပြောလာတော့ဗျာဒီစခန်းရွှေကိုပိုင်ကြီးဇာကြီးလေးဆိုတာပဲပြန်ညှိနှိုင်းဖို့လိုအပ်လို့ဗျာပြန်လည်ညှိနှိုင်းပြီးတော့ဘယ်လို ဆောင်ရွက်ရင်းစင်ပြေမယ်ဆိုတဲ့ညီနိုင်မျိုးကိုပြောလာတာရှိပါတယ်ဒါတော့ဖုံးနေပ
ါစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီနဲ့ SSPP ကိုယ်စားလှယ်အဖွဲ့နေပြည်တော်မှာတွေ့ဆုံစဉ်မှာတော့မိုင်းရှုမြို့နယ်ကတန်လွင်မြေကမ်းဘေးမှာရှိတဲ့တပ်စခန်းတွေနဲ့ပင်လုံမြို့နယ်စနင်းတောင်ဒေသကတပ်စခန်းတွေကိုစုခွာပေးဖို့စတင်တောင်းဆိုခဲ့တာဖြစ်ပါတယ်။နောက်ပိုင်းဇွန်လ10ရက်ဇွန်လအကုန်နဲ့ဇူလိုင်လ9ရက်နောက်ဆုံးထားပြီးစုခွာဖို့အကြောင်းကြားခဲ့ပါတယ်။ဒီလိုအကြောင်းကြားတဲ့အချိန်မှာတော့စစ်ကောင်စီတပ်ဖက်ကမိုင်းနောင်လဲချမိုင်းကင်ဘက်မှာတိုက်အင်အားဖြည့်တင်းတာတွေရှိခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။နိုင်ငံရေးသုံးသပ်သူဦးရထွန်းကလက်ရှိအခြေအနေမှာစစ်စခန်း3ခုဖယ်ရှားရေးအတွက်စစ်ကောင်စီဘက်ကဆေးရည်နီးအရာဖိအားပေးဆောင်ရွက်မဲ့အနေအထားမရှိကြောင်းသုံးသပ်ပါတယ
်။အလားလာတော့လက်နက်ကင်တိုက်တဲ့အထိတော့မဖြစ်နိုင်ဘူးလို့ထင်တယ်။ဆန်စကဘက်ကလည်းခြားစစ်မျက်နှာတွေမှာတိုက်ပွဲတွေဖြစ်နေတဲ့အခါကျတော့ခတ်ပြီးတော့စစ်မျက်နှာမချဲ့တင်ဘူးပေါ့ဗျာ။ SSA SSU ဘက်ကလည်းအခုညဉ့်ညင်းဆွေးနွေးပွဲတွေပါခေါ်တဲ့အခါတွတ်တက်တဲ့အခါကျတော့သူတို့ရဲ့သဘောထားကိုခံမှန်းကြည့်ရတာလေဟိုနိုင်ပြီးတော့ပဲဟိုဆင်းနေပြီးတော့အချိန်ပြေသွားလိမ့်မယ်ခင်ဗျာ
။ရှမ်းပြည်တိုးတက်ရေးပါတီ SSPP ဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဖိတ်ခေါ်ထားတဲ့ညီညာရေးဆွေးနွေးပွဲကိုတက်ရောက်ဖို့အကြောင်းပြန်ခဲ့တဲ့တိုင်းသားလက်နက်ကင်10ဘွဲ့တဲကတဖွဲ့ဖြစ်ပါတယ်။လောလောဆယ်မှာတော့လက်နက်ကင်9ဘွဲ့နဲ့ဆွေးနွေးပြီးသွားခဲ့ပြီဖြစ်ပေမဲ့ SSPP နဲ့ဆွေးနွေးရေးကတော့ကြံ့ကြာနေဆဲဖြစ်ပါတယ်ခင်ဗျာ
။ကိုငင်းချက်ပါရှင်ဆက်လက်ပြီးတော့ရခိုင်ပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါ။ဆေးရဲပြစ်မာနေတဲ့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီဘက်ကဒေသခံတွေကိုစစ်ဆေးဖမ်းဆီးတာတွေများလာတာကြောင့်ဒေသခံပြည်သူတွေအနေနဲ့မလိုအပ်ပဲခီးမသွားကြဘို့သွားလာမယ်ဆိုရင်လဲတယ်လီဖုန်းကွန်ပျူတာဆက်သွယ်ရေးပစ္စည်းတွေကိုတတိပြုကင်တွေကြဘို့အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကတတိပေးထားပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင်။
ရခိုင်ပြည်နယ်အတွင်းစစ်ကောင်စီအနေနဲ့ဒေသခံတွေကိုဖမ်းဆီးတရားစွဲဆိုတာတွေကုန်းလန်းရေလန်းတွေမှာစစ်ဆေးဂိတ်တွေတိုးမြင့်စစ်ဆေးနေတာတွေနဲ့ဒေသခံတွေရဲ့နေအိမ်ကိုဝင်ရောက်စစ်ဆေးတာတွေရှိနေတယ်လို့ရခိုင်လက်နက်ကိုင်အေအေဖွဲ့ကမနေ့ကထုတ်ပြန်ပါတယ်။ဒါကြောင့်လဲရခိုင်ပြည်သူတွေအနေနဲ့ခီးသွားလာမယ်ဆိုရင်ဖုန်းကွန်ပျူတာစတဲ့ပစ္စည်းတွေကိုရှင်းလင်းပြီးမှယူဆောင်သွားဖို့နဲ့သေရေးရှင်ရေးကိစ္စလွှဲရင်ခီးသွားလာတာတွေမလုပ်ကြဖို့ရခိုင်လက်နက်ကိုင်အေအေဖွဲ့ကတတိပေးထားပါတယ်။ရခိုင်ပြည်နယ်တွင်စစ်ကောင်စီအနေနဲ့အခုလိုပြည်သူတွေကိုတင်းကျပ်စစ်ဆေးနေတာတွေကြောင့်ဒေသခံတွေအနေနဲ့အခက်ကြုံနေရတယ်လို့မြောက်ဦးမြို့နယ်တွင်ဒေသခံကိုဝင်းအောင်ကျော်ကပြောပါတယ်
။ဟုတ်ကဲ့ဟုတ်အခုကဒီရခိုင်ပြည်မှာပေါ့နော်ဒီစစ်ကောင်စီကနေပြီးတော့ဒီအတော်လာတွေကိုပေါ့ဒီဖမ်းဆီးတာတွေဒီစိုက်ဆဲတာတွေရှိတယ်ပေါ့အခုကျွန်တော်တို့ဆိုရင်ဒီခရီးတော့ရင်လည်းလည်းတော်လို့မရဘူးပြီးတော့ကိုတို့တော့ရှင်နေနေရလဲတော်လို့မရတော့ဘူးပြီးတော့နောက်ထပ်ကညဘက်ဆိုရင်လည်းနေမကောင်းလို့ကြည့်ရင်တော့ကျွန်တော်တို့စိတ်ခန့်အဆင်ုံစိတ်ခန့်တော့ပြရမှာတော့မတော်ရကြဘူးဖြစ်နေတယ်။ဘာဖြစ်လို့ဆိုတော့ဒီစစ်တဲကပေါ့နော်ဒီဖမ်းမလားစိုက်ဆင်းမလားဆိုတော့ကျွန်တော်တို့ကြောက်နေရတယ်ပေါ့ပြီးတော့အခုက A ကထုတ်ပြန်တတိပြလိုက်တော့ကျွန်တော်တို့ပို့တတိထားရမယ်ပေါ့ကျွန်တော်တို့လည်းအခုစဉ်ဘယ်လိုလုပ်ရမလဲမသိတော့ဘူးဖြစ်နေတယ်ဟောတော်တော်လေးခက်ခဲဖြစ်နေပါတယ်ဟုတ
်စစ်ကောင်စီအနေနဲ့ပြည်သူတွေကိုဖမ်းဆီးစစ်ဆေးတာတွေဟာပုံမှန်လုပ်နေကြဆိုပေမဲ့ပြီးခဲ့တဲ့ရပိုင်တွင်ဖြစ်ပွားခဲ့တဲ့မောင်တော်တိုက်ပွဲပြီးမှဖမ်းဆီးစစ်ဆေးတာတွေပို့ပြီးတော့တင်းကျပ်လာတယ်လို့ရခိုင်နိုင်ငံရေးလေလာသုံးသပ်သူဦးဖိတ်တန်းကပြောပါတယ
်အခုဖြစ်လာပြီဆိုရင်လူထုတွေကိုဟိုတွားရေးလာရေးကန့်သတ်တာတို့ကိုယ်စီစစ်စစ်မှုကိုကန့်သတ်တာတို့နောက်ပြီးတော့အနည်းနာမှာရှိရတဲ့လူတွေကိုဖမ်းဆီးစစ်ဆေးတာတို့ပြီးတော့စိုက်ကယ်နဲ့ကားနဲ့တွားတဲ့လူတွေပေါ်မှာဖုန်းတွေကိုစစ်ပြီးတော့အထက်မှာအရှက်လဲရှာပွေပြီးတော့အဲ့ဒါကိုတရားစွဲတာတို့အဲ့ဒါမျိုးတွေကလုံနေရဖြစ်ပြဖြစ်လာတယ်ကျွန်တော်အခုဒီပေါင်းတော့တိုက်ပွဲဖြစ်တဲ့နောက်ပိုင်းမှာပိုးဟိုစိတ်လာတာပေါ့အဲ့ဒါကလူတာပိုးစိတ်လာ
စစ်ကောင်စီအနေနဲ့ရခိုင်ဒေသခံတွေပိုင်ဆိုင်တဲ့ဖုန်းကွန်ပျူတာတက်ဘလက်စတဲ့စက်သွေးကြီးကိရာတွေကိုအားမသိမ်းယူပြီးတော့ရခိုင်လက်နက်ကင် AA အဖွဲ့နဲ့ဆက်ဆက်တဲ့ဓာတ်ပုံတွေအချက်လက်တွေကိုရှာယူပြီးလူမှုကွန်ရက်ပေါ်မှာစစ်ကောင်စီကိုတိုက်ခိုက်ရေးသားထားတဲ့ပို့ရေးထားသူတွေကိုကျမထာဖန်းစည်းတာတွေလှုပ်ဆောင်နေတယ်လို့လည်းရခိုင်လက်နက်ကင် AA အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ဇွန်လကလည်းရခိုင်ဒေသခံ30ကျော်ကိုစစ်ကောင်စီကဖန်းစည်းတရားစွဲတာတွေရှိခဲ့ပါတယ်။လက်ရှိအနေအထားအရရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကအင်အားတုံ့ညံ့နေရာချနေတာကြောင့်အချိန်မီတိုက်ပွဲဖြစ်လာနိုင်တဲ့အတွက်ပြည်သူတွေကိုသတိထားနေထိုင်ကြဖို့လည်းရခိုင်လက်နက်ကင် AA အဖွဲ့ကသတိပေးထားပါတယ်။
ဒါကတော့ကိုစံကျော်ပြောပြသွားတာပါ။တောက်ကြညာချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကိုရိုနာဗိုင်းရပ်စ်ဒီရောဂါပိုးနဲ့ပတ်သက်ပြီးတော့ပညာပေးအစီအစဉ်တစ်ခုကိုကျွန်မတို့တင်ပြခြင်းပါတယ
်။ဗီဇပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲ။
ကိုနာဘောကူဆက်မှုကအဲ့ဒီဘူးလူကိုခန္ဓာရဲ့ကလစီကိုလာတွယ်ကတ်တာကနေစပါတယ်ပရိုတင်းလက်တံလေးတွေကကလစီမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်အဝင်ခွင်ကြတော့မဖြစ်ပါဘူးဒါပေမဲ့ကလစီကဘူးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်ဒီမှာဘူးကပွားများအောင်ဆောက်လုပ်ပါတယ်အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံတို့မထွက်ဖက်နဲ့နည်းနည်းလွဲသွားတာဗီဇပြောင်းသွားတာဖြစ်ပါတယ်တချို့မာရီမှုကပရိုတင်းလက်တံတွေမှာဖြစ်တတ်ပါတယ်တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါတယ်တချို့ကြပိုးပြီးတော့အဝင်ခွင်ကျဖြစ်စေပါတယ်ဒီတော့ပိုးကူးဆက်မှုပုံမြန်စေတာပါဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇပြောင်းဖို့ကကလပ်စီးတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးဆက်မှုပုံမြန်စေပါတယ်ဖိုင်စပိုတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတင်းလက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကအစိုးရင်ရတာပါ။ပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလစီထဲမဝင်အောင်တားတဲ့ပရိပစ္စည်းကိုဟိုခံစွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါ။တကယ်လို့ပရိုတင်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါပေမဲ့ကိုခန့်စွမ်းစနစ်ကပရိုတင်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါ။ဒါကြောင့်ပုံစံပြောင်းသွားပေမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ
်။အခုလို view မြန်မာပိုင်းကတင်ဆက်နေတဲ့ကျန်းမာရေးပညာပေးအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီနားဆင်ကြည့်ရှုနိုင်ကြပါလိမ့်ရှင်။မြန်မာနိုင်ငံရဲ့အာရှပစိဖိတ်ဒေသတဝန်းမှာတော်ရိုင်းတရိတ်ဆန်တွေကိုအွန်လိုင်းကနေတဆင့်တရားမဝင်အရာဝယ်လုပ်တာတွေဟန်တားဖို့နဲ့ကယောဂါဆိုထပ်မဖြစ်ဖို့ရည်ရွယ်ချက်နဲ့တော်ရိုင်းတရိတ်ဆန်ကာကွယ်ရေးအဖွဲ့တွေဖြစ်တဲ့ WWF နဲ့ Wild Aid တို့ပူးပေါင်းပြီးတော့ပညာပေးအစီအစဉ်တစ်ရပ်ပြုလုပ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင်
။မြန်မာနိုင်ငံမှာ2020နဲ့21ခုနှစ်အတွင်းတော်ရိုင်းတရိတ်ဆန်တွေကိုအွန်လိုင်းကတဆင့်ရောင်းချမှုဟာ94ရာခိုင်နှုန်းလောက်အထိတိုးလာတယ်လို့ World Wildlife Fund WWF Asia Pacific ဒေသဆိုင်ရာရုံးရဲ့သုတေသနကပြောပါရယ်အဲ့ဒီအယောင် post တွေမှာပါဝင်တဲ့မျိုးစိတ်တွေက97ရာခိုင်နှုန်းလောက်ဟာမြန်မာနိုင်ငံမှာအယောင်ဝယ်မလုပ်ရဆိုပြီးလုံးဝကြားမြစ်ကာကွယ်ပေးထားတဲ့တိရစ္ဆာန်မျိုးစိတ်တွေဖြစ်နေတာပါကိုဗစ်ရောဂါကနေအစပြုပြီးတိရစ္ဆာန်တွေကလည်းလူကိုကူးစက်နိုင်တဲ့ကပ်ရောဂါမျိုးတွေဖြစ်ပွားနိုင်ခြင်းများတဲ့ဒေသတွေမြန်မာနိုင်ငံလည်းပါဝင်နေပေမဲ့တော်ရိုင်းသတိဆန်အရောင်းဝယ်ကတော့ဆက်ပြီးများနေသေးပါမြန်မာနိုင်ငံမှာတော်ရိုင်းသတိဆန်တချို့ရောင်းချတာတွေကိုအွန်လိုင်းကနေတဆင့်အလွယ်တကူရှာတွေ့နိုင်ပါတယ် Facebook လူမှုကွန်ရက်ကတဆင့်မြောက်ရောင်းနေသူတယောက်ကတော့မြန်မာနိုင်ငံအတွင်းဈေးကွက်ထဲမြောက်မျိုးစိတ်တွေအဝယ်လိုက်နေပုံကိုအခုလိုပြောပါတယ
်မြောက်ကကျွန်တော်မှန်ရောင်းနေချာနှစ်မျိုးမကတော့ရှိရပေါ့အများတိုင်းတွေ့နေရတာကမြောက်ဆက်တွေ့ရတယ်ကျွန်တော်တို့ရောင်းသလိုမြောက်ပတိတွေ့ရတယ်ရောက်ပတိရကြတော့အကောင်ဟိုအသက်ဘလောက်ကြီးကြီးသူ့ဒီ site ပေါ့လက်ရှိပုံမှန် site ထဲနည်းနည်းလေးပဲထွားမယ်ရောက်ဆက်ကကြတော့ထွားရင်၄တယောက်၄ဘာလောက်တည်းထွားတယ်ရောက်ဆက်ကကြတော့ဝယ်ယူနေတယ်နည်းနည်းရှိုင်းတယ်ရောက်ပတိရကြတော့ရှင်တယ်လူရန်ကတ်တယ
်တော်ရိုက်သတိဆန်တွေကိုဝယ်ယူသူတွေဟာအိမ်မှာမွေးမြူကြတာရှိတယ်လို့အများစုကတော့စေဝါအဖြစ်အသုံးပြုကြတာပါများသောအားဖြင့်အိမ်နီးချင်းနိုင်ငံတွေကဈေးကောင်းပေးဝယ်လို့အယောင်ဝယ်ဖြစ်နေတာပါတော်ရင်တရိတ်ဆန်တရားမဝင်ကုံသွဲရောင်းဝယ်မှုတွေကိုနိုင်ငံတွေအကြအဥတွေတွေနဲ့တင်းတင်းကြပ်ကြပ်တားမြစ်ထားပေမဲ့လို့မှောက်ခိုးကုံသွဲမှုတွေကတော့ရှိနေသေးပါတော်ရင်တရိတ်ဆန်တွေကိုသူတို့ရဲ့တဘာဝဒေတာကြောထဲမှာသာရှိနေစေတာကနောက်ထပ်ယောဂါဆူတွေထပ်မဖြစ်လာအောင်ကာကွယ်နိုင်တယ်လို့တော်ရင်တရိတ်ဆန်ထိန်းသိမ်းရေးပညာရှင်ဒေါက်တာနေမျိုးရွှေကသတိပေးပါတယ်တ
ော်ရင်တရိတ်ဆန်တွေကိုလူတွေရဲ့အနီးအနားပေါ်ဆောင်လာတဲ့အခါကျွန်တော်တို့အားလုံးတစ်ခုခုပြန်ပေးဆက်ကြအောင်နောက်ထပ်ကာယောဂအစွဲတစ်ခုဖြစ်မလာအောင်တားဆီးနိုင်ပါလေမစားပါနဲ့မမွေးပါနဲ့မရောင်းဝယ်ပါနဲ့
တော်ရိုင်းသတိဆန်တွေကိုအထင်အကွတ်မဲ့ရောင်းဝယ်ဖောင်ကားတာတွေကြောင့်မြန်မာနိုင်ငံမှာကျန်းမာရေးအန္တရာယ်ကြားရောက်နိုင်ပြီးဘယ်လိုပြီးဆက်ရတာတွေရှိလာနိုင်မလဲဆိုတာကိုသရုပ်ဖော်ထားတဲ့ဗီဒီယိုဖိုင်ကိုလည်း WWF မြန်မာရဲ့လူမှုကွန်ရက်စာမျက်နှာမှာဖြန့်ဝေထားပါတယ်တော်ရိုင်းသတိဆန်တွေကိုလူတွေရဲ့အနီးအနားခေါ်ဆောင်လာတာကလူတွေနဲ့အဲ့ဒီတော်ရိုင်းသတိဆန်တွေရဲ့ဂရဟစနစ်ကိုထိခိုက်ပျက်စီးစေတယ်လို့လည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကသတိပေးထားပါတယ်ဇီဝမျိုးကွဲနဲ့သဘာဝထိန်းသိမ်းရေးနယ်မြေများကာကွယ်စောင့်ရှောက်ခြင်းဥပဒေကိုမြန်မာနိုင်ငံမှာ2018ခုနှစ်ကပြဋ္ဌာန်းခဲ့ပါတယ်။ဒီထဲမှာမျိုးဆက်ပြတ်သုံးမဲ့အန္တရာယ်ရှိလို့ကာကွယ်ထိန်းချုပ်ထားတဲ့တော်ရိုင်းသတိဆန်ကိုခွင့်ပြုချက်မရှိဘဲဇီဝဖြစ်မွေးမယ်ဆိုရင်ကျူးလွန်သူကို3နှစ်ထက်မပိုတဲ့ထောင်နဲ့အနည်းဆုံးကျက်2သိန်းနဲ့အများဆုံးကျက်5သိန်းအထိငွေဒဏ်ချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်။ ကြပြင်းတာမန်ကာကွယ်ထားတဲ့တော်ရိုင်းတရိတ်ဆန်တွေကိုရောင်းချမယ်ဆိုရင်လေ9နှစ်ထက်မပိုတဲ့ထောင်ဒဏ်ဒါမှမဟုတ်အနည်းဆုံးကျက်3သိန်းကနေအများဆုံးကျက်10သိန်းအထိငွေဒဏ်ချမှတ်နိုင်တယ်လို့သတ်မှတ်ထားပါတယ်ရှင
်။လက်ခင်ဖြူသေးပါရှင်။မကြခင်မှာတော့တောက်ကြညာချက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါပါ။အီရန်နိုင်ငံဒိုဟာမြို့ကနေအောင်ကြီးစွမ်းအင်သုံးလျှက်စစ်ဆက်ယုံတယုံဟာနိုင်ငံရဲ့ဓာအားလိုင်းတွေနဲ့ချိတ်ဆက်ထားတာပါ။ဒီဆက်ယုံကနေအီရတ်နိုင်ငံမြောက်ပိုင်းကတ်ဒေတာမှာရှိတဲ့တက္ကသိုလ်တွေရေလောင်းစီမံကိန်းတွေနဲ့ဆေးရုံတွေစီဒီဆိုလာလျှက်စစ်တအားတွေဖြန့်ဝေပေးပါတယ် AP သတင်းဆောင်မကိုအခြေခံပြီးတော့အလိမ္မာကပြောပြမှာပါရှင
်အီရတ်နိုင်ငံဒိုဟုကမြို့ကနေအောင်ကြီးစွမ်းရင်တုံးလျှက်စစ်ဆက်ယုံရဲ့မြေပြင်ဟာနေအောင်ကြီးစွမ်းရင်တုံးဆိုလာချက်တွေနဲ့ပြည့်လို့နေပါတယ်ဆိုလာပြတစ်ချက်ကနေလျှက်စစ်တအား940ဝက်ထုတ်ပြီးတော့ဒီဆက်ယုံမှာဆိုလာချက်ပေါင်း3900ကျော်ရှိအောင်မို့လျှက်စစ်တအားစုစုပေါင်း1မီဂါဝက်ထုတ်ပေးတာပါအီရတ်မှာရှိတဲ့တခြားနေအောင်ကြီးစွမ်းအင်သုံးလျှက်စစ်ဆက်ယုံတွေနဲ့မတူတာကတော့ဒီဆက်ယုံဆိုလာပြတွေကနိုင်ငံရဲ့လျှက်စစ်တအားအလိုက်တချို့နဲ့ချိတ်ဆက်နေပါတယ
်ဖီယိုမက်ဒီပထရန်စတီမိုနီဗာဟေပေဂီရဒန်ယကာဘာဟရီနခရိုက်ကီ
မြောင်ကြီးစွမ်းအင်သုံးဆိုလာပြားတွေကိုကျွန်တော်တို့ဒီနေရာမှာတပ်ဆင်ထားပြီးမြဲဒီဆိုလာလှက်စစ်စီမံကိန်းကအီရတ်နိုင်ငံမြောက်ပိုင်းကတ်ဒေတာတစ်ခုလုံးရဲ့လှက်စစ်ဒါးလိုင်းတွေနဲ့ချိတ်ဆက်နေတာပါတက္ကသိုလ်ကျောင်းတွေရေလောက်ကန်စီမံကိန်းရှိတဲ့နေရာတွေဆေးရုံတချို့နဲ့တခြားနေရာတွေကိုလှက်စစ်ဒါးတွေပေးပါတယ်ဒီလိုမျိုးနေစွမ်းအင်ကရတဲ့လှက်စစ်တအားပေးဝေတဲ့ဆိုလာတက်တာဟာအီရတ်နိုင်ငံတနိုင်ငံလုံးမှာပထမဆုံးစီမံကိန်းဖြစ်ပါတယ
်ဒါပေမဲ့လည်းအထူးသတိထားရမယ့်ပြဿနာတစ်ခုကတော့တဲပြဿနာပါတဲမုံတိုင်းတွေနဲ့ဖုံမှုတ်တွေကဆိုလာပြားတွေကိုမြန်မြန်ဖုံးထုတ်သွားစေနိုင်လို့နေကိုကွယ်ထားသလိုဖြစ်နိုင်ပါတယ်။ဒါကြောင့်ဆိုလာပြားတွေရဲ့မျက်နှာပြင်ကိုပုံမှန်တန်ရှင်းလုပ်ပေးဖို့လိုပါတယ်
။ဂျိုဝေမေအီရတ်ကကုရ်ဒစ္စတန်ရဲ့မဆာလတ်ဟူဇေယာခေါ်ဆိုတာ
ကိုဒီနိုင်ငံရဲ့ကာဒစ္စတန်ဒေသရဲ့ယာဇီးတို့အခြေခံကဖုံးထုတ်တယ်။အထူးသဖြင့်ပြီးခဲ့တဲ့လတွေတုန်းကပေါ့ပြီးတော့ဒီနှစ်ကအရင်နှစ်ကထက်ကိုပိုပြီးဖုံများတယ်။ဒါကြောင့်မို့ပြည်ပြင်ထိန်းသိမ်းရတဲ့ပြဿနာနဲ့တန်ရှင်းရလောက်တာတွေရှိလာတယ်။ပုံမှန်ထိမ့်သိမ့်တာနဲ့တန်ရှင်းရေလုပ်တဲ့အစီအစဉ်တွေလုပ်ပေးတဲ့အထူးဆက်တစ်ခုကတော့ရှိကိုရှိရမယ်။သူ့ဘာသာသူတန်ရှင်းရေလုပ်တဲ့စနစ်ပါတဲ့ဆက်တွေဒီဆိုလာစီမံကိန်းမှာသုံးဖို့ကျွန်တော်တို့မျှော်မှန်းထားပါတယ်။တန်ရှင်းရေလုပ်တဲ့ကိစ္စကကြီးကြီးမားမားပြဿနာမဟုတ်ပေမဲ့ဒါကအမြဲသတိရနေရမှာလေ
။ဒီနေရောင်ကြီးစွမ်းအင်သုံးလျက်စစ်ဆက်ရုံဟာအီရတ်နိုင်ငံဒိုဟုမြို့ရဲ့လျက်စစ်စွမ်းအင်လိုအပ်ချက်ရဲ့3.2%ခန့်လုံးသာထုတ်လုပ်နိုင်ပါသေးတယ်။ဒါပေမဲ့လည်းနောက်ထပ်လျက်စစ်အားဝက်ဆဲတန်းကိုတိုးထုတ်လုပ်မဲ့အစီအစဉ်တွေရှိနေတာပါအခုလောလောဆယ်တော့ဒေတာရင်းနေရာတချို့ကဆေးရုံတွေရေလောင်ကန်စီမံကိန်းတွေနဲ့ဒိုဟုတက္ကသိုလ်အတွက်လျက်စစ်တားအဖြန့်ပြူးမှုကလောက်ငါနေပါသေးတယ်တက္ကသိုလ်မှာရှိတဲ့လျက်စစ်မီးတွေကိုလည်းဒီလျောင်ကြီးစွမ်းအင်သုံးလျက်စစ်ဆက်ရုံရဲ့ဆိုလာချက်တွေကနေလျက်စစ်တားပေးထားတာပ
ါ Yani takriben 25 sandwich bolevi fideri de civic captain inshallah
ဒီဆိုလာစွမ်းအင်သုံးတာပင်မလှည့်စစ်စွမ်းထုတ်တဲ့ဟူကမန်ဒီအပြင်25ရာခိုင်နှုန်းကိုဖြောချပေးတယ်တက္ကသိုလ်မှာနေဘက်အလုပ်လုပ်ဖို့အတွက်ပဲလှည့်စစ်မိလို့ရတယ်ညနေပိုင်းဒါမှမဟုတ်ညဘက်တော့မီးမလို့ဘူးလေဒီဆိုလာစီမံကိန်းကဆိုလာချက်တွေကဘက်ထရီမသုံးထားတာကြောင့်ညဘက်မှာလှည့်စစ်မိမလို့တဲ့နေရာတွေအတွက်အဆင်ပြေတာလေဒါကြောင့်ဒီတက္ကသိုလ်ကျောင်းမှာဆိုလာစွမ်းအင်တက်ထားတာအရန်တင်းလျော်တာပေါ့
အီရတ်နိုင်ငံဒိုဟုကမြို့ရဲ့နေရောင်ကြီးစွမ်းအင်သုံးလျက်စစ်ဆယ်ရုံရဲ့ပြန်ပြင်းပြဲစွမ်းအင်စီမံကိန်းကိုဥရောပတမကကနေတန်ရှင်းစွမ်းအင်အသုံးပြုတာကိုအားပေးဖို့ရန်ပုံငွေထောက်ပံ့ပေးထားတာဖြစ်ပါတယ်ရှင
်အလိမ္မာပါရှင်မကြခင်မှာတော့အမေရိကန်အာကာသစူးစမ်းရေး NASA ကလွှတ်တင်ထားတဲ့ James Webb အာကာသမှန်ပြောင်းကပေးတဲ့ပုံရိပ်တွေအကြောင်းပြောပြမယ်သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်
ဒီရေမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါပြီ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းကိုဆက်သွယ်မယ်ဆိုရင် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်
တောက်ကြညာချံ VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတင်ဆက်နေတာပါအခုကျမတို့စက်ပြီးထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာသုတဆုံလင်အမေရိကန်တခွင်စရာရီကိုနားဆင်ရဖို့ရှိပါတယ်အခုပထမဦးဆုံးတော့အမျိုးသမီးကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါကဘာတဝန်းစားနေရိတ်ခါမလုံလောက်မှုနဲ့အငက်ဘေးဒုက္ခတွေဟာတစ်နှစ်ထက်တစ်နှစ်ပိုဆိုးလာနေပြီးတော့ဒါကိုရက်တက်အောင်ကဘာကြီးကမဆောင်ရွက်နိုင်သေးဘူးလို့ကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ UNFAO ကသတိပေးနေပါတယ်ကိုဗစ်ကပ်ဘေးနဲ့လက်နက်ကိုက်ပဋိပက္ခတွေဇက်တိုက်ကြုံနေရတဲ့စစ်တဲ့အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာရောစားနေရိတ်ခါမလုံလောက်မှုအခြေအနေဘယ်လိုရှိနေပါသလဲအမျိုးသမီးနဲ့ကလေးငယ်တွေအပေါ်ဘလို့ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးကစူးစီးတင်ပြထားပါရရှင
် There's a path we must choose sometime Gotta stand up and fight sometime
ပြီးခဲ့တဲ့2021ခုနှစ်အတွင်းကမ္ဘာတဝန်းကလင်းငယ်တွေအပါအဝင်လူသန်း2000ကျော်ဟာကျန်းမာရေးနဲ့ညှဉ်းညွတ်ပြီးအာဟာရပြည့်ဝတဲ့အစားအစာတွေကိုစားသုံးခွင့်မရကြသလိုသန်း800ကျော်ကတော့အာဟာရချို့တဲ့မှုဆူဆူဝါကြုံရပြီးအငက်ပေးအတိဒုက္ခကြုံရတဲ့သူတွေဖြစ်တယ်လို့ကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ UNFAO ရဲ့နောက်ဆုံးအစီရင်ခံစာမှာထောက်ပြထားပါတယ်။ဒါအပြင်ကမ္ဘာလူဦးရေရဲ့ဆယ်ရာခိုင်နှုန်းကျော်အငက်ပေးအကြီးအကျယ်စိုက်နေတာပါ။2030ပြည့်နှစ်ရည်မှန်းချက်ထားပြီးကမ္ဘာတဝန်းအငက်ပေးအပြေးတိုင်တိုက်ဖြတ်ရေးကုလသမဂ္ဂရဲ့ဥဆောင်ကြိုးပမ်းမှုတွေနောက်ပြန်ဆုတ်နေတဲ့အခြေအနေလည်းဖြစ်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုကိုဗစ်ကပ်ဘေးနဲ့လက်နက်ကင်ပြိပတ်ခါတွေကြောင့်စိုက်ပျိုးရေးနဲ့ကုန်ထုတ်လုပ်ငန်းတွေတိတိတသားထိခိုက်ခဲ့ရပြီးစားနပ်ရိက္ခာမလုံလောက်မှုတွေကမ္ဘာနဲ့အဝန်ပိုးပြီးဆိုးလာတာပါ။ဒီလိုအခြေအနေတွေဟာဒီနှစ်2022ခုနှစ်အတွင်းမှာတော့ကမ္ဘာတဝန်းရိုက်ခတ်မှုရှိနေတဲ့ယူကရိန်းစစ်ပွဲကြောင့်ပို့ပြီးတော့တောင်ဆိုးဝါးလာနိုင်တယ်ဆိုပြီးတော့လဲကျွမ်းကျင်သူတွေကခံမှန်းပြောဆိုထားကြပါတယ်။ကိုဗစ်ကပ်ဘေးတဘာဝဘေးနဲ့စစ်ဘေးဒဏ်တွေဆက်တိုက်ကြုံရတဲ့စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလဲစားနပ်ရိက္ခာရှားပါမှုအခြေအနေကစစ်အာဏာသိမ်းမှုနောက်ပိုင်းမှာတိတိတသားပို့ပြီးဆိုးလာနေတယ်လို့ကယင်းဒီဒေတာဒီမော့ဆိုမျိုးမှာအမျိုးသမီးနဲ့စစ်ဘေးဒုက္ခသည်ကုညီဆောင်ရှောက်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့မမှုဆဲကပြောပါတယ်။
ကိုဗစ်ပထမလိုင်းတွေကဆားလိုက်တဲ့ဒီအလုတ်ကိုက်ရှားပါမှုတွေအတားအဆီးတွေပေါ့နော်ဒီကကိုဘက်ကွယ်ရေးကြလူတွေအလုတ်လက်မဲ့ဖြစ်သွားတာတွေအလုတ်ရက်နှာလိုက်ရတဲ့ဟာတွေပြီးတော့မှဒီဆက်တွေရေးပေါ့နော်ဒါမှဆက်တွေရေးတွေအခက်ခဲဖြစ်သွားတဲ့ဟာတွေကဒီကလိုင်းဒီကလိုင်းတွေကိုဗစ်ပြီးလို့ရှိရင်ဒီကိုစစ်ပေါ့နော်ကိုစစ်ဆိုတော့အာဏာသိမ်းလိုက်တယ်ပေါ့နော်အာဏာသိမ်းလိုက်တဲ့ခါမှာဒီထက်ပိုအဆိုးသွားတယ်ကိုဗစ်ကတည်းကဆိုလို့ရှိရင်နည်းနည်းလောက်တာလူတာရှိသေးတယ်ပေါ့နော်အဲအာဏာသိမ်းလိုက်တဲ့ခါကျတော့ပိုဆိုးသွားတယ်လူတွေကဒီဆရာနာရှင်ကိုတွန်လိုင်းနေပေါ့နော်ဒီခုနဒီပြိပခါတွေဖြစ်လာတယ်ပြီးဒီတိုက်ပွဲတွေဖြစ်လာတယ်အဲ့မှာဆစ်ဆောင်တွေအများကြီးဖြစ်လာတယ်ပေါ့နော်ဆိုတော့အရင်တော့ဆိုလို့ရှိရင်ကိုဘစ်ဆိုမဲ့ကိုလေရာမှာကိုစိုက်ပြူလို့ရတယ်ကိုကျော်ညွာတရိတ်ဆန်နေနော်ငါတို့ကျဲလို့မွေးမြူလို့ရတယ်ဒါပေမဲ့ဒီလိုမျိုးတော့တိုက်ဆက်မှုတွေဖြစ်တဲ့ခါမှာတေးရ600လောရမယ်ဒီကိုစိုက်ထားတဲ့ဒီတီးနန်တွေတော့ကိုတင်းညာနေပြန်ပြီးတော့ရိတ်သိမ်းတော့မရတော့တယ်လို့မျိုးကိုကျွမ်းသားတွေလည်းပြန်ပြီးတော့မှခေါ်လို့မရဘူးတော့ယူလို့မရဘူးပေါ့နော်ငားတွေလည်းဆယ်လို့မရဘူးပြီးတော့မှနောက်ထပ်ဒီတင်းညာတစ်တွေလည်းယခုချိန်ထိပေါ့နော်ပြတော့ပြန်ဆိုင်ယူလို့မရဘူးပေါ့နော်ဆိုတော့ဒီဟာတွေကဘာဖြစ်တယ်လဲဆိုတော့တဖြည်းဖြည်းဒီဝင်ဝင်သူတို့ဒီစားတုံးနေရတဲ့ဟာတဖြည်းဖြည်းယော့လာအခုချိန်ဆိုလို့ရှိရင်လောကသူတို့ကသူတို့မှာစုထားဆောင်ရဆိုတော့လောကဘာမှမရှိတော့အစလူဆိုလို့ရှိရင်ဒီ energy တွေကျလို့ပေါ့နော်အိမ်တွေလောကဟိုဆိုင်နေအိမ်လေးဟိုစက်ကြီးလေးအကလုံးကပြကြကုန်တာပေါ့နော်ဆိုတော့အခုစစ်ဆောင်နေဆိုလို့ရှိရင်အဲမနစ်ဖြန်ကြရသူတို့ဘာစားမလဲဆိုတော့အချိန်ကြီးတောင်ရှိနေပြီပေါ့နော်ပြီးတော့မကုတ်ဒီအနာသိန်းလို့ပေါ့နော်နံပါတ်ဆက်တရေးတွေအဲစစ်စီကြီးတအားများတော့ဒီပုံစံတို့ရှိသေးတယ်အရန်တက်တယ်ပြီးတော့လမ်းပိတ်တယ်လမ်းကြီးရလည်းအရင်ကဆိုလို့ရှိရင်တူတူလေးသွားမယ်ဟာကိုပါပြီးသွားတယ်သွားတော့ကိုယ်စင်းတော့အတက်ကြက်တက်တယ်လူတွေကပတ်စံမရှိပါဘူးဆိုမှပဲကိုယ်စင်းတော့တွေကရာတက်တော့ပို့ပြီးမှငတ်စေငတ်ဆိုင်တိုးတယ်ပေါ့နော
်စားနေရိတ်ခါမလုံလောက်မှုနဲ့အငက်ပြီးဆိုက်ရတဲ့အကြောင်းရင်းတွေထဲမှာအတိတ်ကအချက်တစ်ခုကလက်နက်ကင်ပြိပခါစစ်ပွဲတွေကြောင့်ဖြစ်တယ်ဆိုတော့ကိုကုလသမဂ္ဂကလည်းထောက်ပြထားပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်တော်လှန်မှုတွေပိုများလာပြီး Dilo lana kai pripa kari ja uin sun kwa trepi ja re sibi doka de regale, deni di cha pupi do miya lani bari. The chu ni yari ma dita gandri, yuwa longju trepi ya re chini rui shi de lu. Dilo chini rui ga, dita rin sai piu yin e gong to lung anri gu titi da ta tiga la sibi, sana ye ka ma lung la mu gu pupi su la si bari. Chini ma le ya di uru pao pian piang le mu jan jao, kao pe tini anri, a yin a lao ma sai piu na in piang mao. Dilo chini rui jao, Mimonenge Trakaro, Dini Trima, Sana Yeka, Shapamu Chiniga, Bobiro Sula Nainelu, Gini Didaka Chinigu, Chapiabio, Mamusega, Piovari.
We can't need a Pusura Palais solution. The Drupti like the Kamiboa, they like the young women on a lean, like they like the Harlan G, the Pit Light Harry, Roma, Lemuva, no, new money. เจ้าล่ะบ่เนาะดิอุ้ยดิแดงอุ้ยดิไอ้ไส้อุ้ยดิเจ้าล่ะดิอเปญเนี่ยอะยินนี่จะแทบปูภิ่วมาบ่เนาะโหซูยอดมันตั่นบ่เนาะมาสภาสมมุติว่ามันตั่นสุดาแค่ดิสภาเปลี่ยนน่ะนัวใส่ได้พุตัวมันย่าတော့เล่าได้ฉิบ่เนาะดิใส่อยู่เปญเนี่ยไอ้หลูฉิบนี่ที่ซูทัวร์เลยบ่เนาะมันนั้นสมมุติเลยอเปญตะเปลี่ยนนี่ดิเว็บขึ้นนี่เลยยังไม่ได้ใส่ขึ้นภิ่วมาอเปญเนี่ยมันตั่นน่ะล่ะบ่ ไอ้คุณน่ะทุกข์ก็จะอย่าดิอุตุเนี่ยแหละมันๆมูเนี่ยไม่ยอมอ่ะอุ้มมาเกลือนี่ดิถ้ามาสมมุติว่าคือสุอสนเนี่ยดิมุสุอสนมาสมมุติว่าหมูไม่ยอมหรอกอะเป็นนี่ตลอดเนี่ยใส่ตัวนี้ดิลงไม่ยอมใส่ตัวนี้อยู่ปิ้วกูนักข่าวต้องข่าวเราก็เจ๊นี่ยาได้မျိုးเสิดิมันลงเล่าได้เฉยๆนี้ดิจုံตื้อนี่ยาได้บ่เนาะไอ้မျိုးแท้ๆนี่จုံนี่ยาได้ตั้วจ้างหมูจม้ารู้ก็ดีก็ไปตีนั่นนี่ประมาณมีขอบีมาดิซ้าต้องนี่
အခုနောက်ပိုင်းအမည်မသိနာမကျန်းမှုတွေရှိနေတာကိုတွေ့လာရပြီးဒါဟာစစ်ပွဲတွေကြားဆိုရင်ကြောက်ကြမှုတွေနေ့စဉ်ကြုံရတာအပြင်စံမာရေးနဲ့ညှို့ညွတ်တဲ့အာဟာရပြည့်ဝတဲ့အစားအစာနဲ့စီးပွားတွေမရတာကြောင့်ဖြစ်တယ်လို့လည်းမမှုဆဲကပြောပါဗျ။
အခုဆိုလို့ရှိရင်လူတွေကအမည်သိယောဂအမည်သိယောဂဆိုတာဘယ်လိုလဲထားတယ်ဆိုလည်းမဟုတ်မဖြောင်းဆိုလည်းမဟုတ်ဒါပေမဲ့လူကအမြဲတမ်းမောပန်းတာမျိုးတွေကိုကြိုက်ခဲနေတာမျိုးတွေလားအော်မလန်းဆောင်းပေါ့နော်နေမကောင်းဆိုလည်းမဟုတ်ဒါပဲဒါပါလေဆိုဘာစားကိုတွေ့ရတယ်လဲဆိုရင်တော့အာဟာရတွေပေါ့တော့ဖြည်းဖြည်းချုပ်တက်တာလူဒီမှာအာအင်မရှိတော့ဘူးဒီအမျိုးသမီးတွေဆိုလို့ရှိရင်လည်းဆစ်ချောင်းစခန်းမှာတိလိုက်မယ်ဆိုလို့ရှိရင်လည်းအမျိုးသမီးတွေကတခြားမျိုးသမီးတွေလိုမျိုးပေါ့နော်မျက်နှာကြည့်နေလေမျိုးတွေနော်အသားယူဆိုဒီလပတ်နေတဲ့ဟာမျိုးတွေမရှိဘူးကလေးငယ်တွေဆိုလို့ရှိရင်လည်းဒီအတိုင်းပဲပေါ့နော်ဆိုကလေးတွေအာဟာရတွေချုပ်တက်ပြီးတော့မှတော့ကျော်ဖျားကုန်မှာစိုးတယ်ကျမတို့ကဖျားလို့ရှိရင်ပေါ့နော်ဘယ်နေရာဆေးကိုဖိတ်ခတ်ဆိုတာလဲအဝေးကြီးပဲဘယ်နေရာပို့လို့ပို့ရမှလည်းမသိဘူးပေါ့နော်အဟာရချုပ်တက်ပြီးမှဖျားမှာအရင်စိုးရင်နေတယ်ဆိုပြီးမှဒီမိဘတွေဇီးရပေါ့နော်ဒီလိုစကားတန်နေလဲတားရတာရှိပါတယ်က
ျစီးပွားရေးကျက်တဲမှုအလုပ်ကန်ရှားပါမှုကိုဗစ်ကပ်ဘေးနဲ့သဘာဝဘေးတွေအပြင်ဒါရီအားလုံးထဲစိုးရတဲ့စစ်ဘေးတန်ကြောင့်စားနေရခါမလုံလောက်မှုနဲ့ကျက်တဲမှုမျိုးစုံကြုံကြရတာမှာအမျိုးသမီးတွေကတော့ဒီဘေးဒုက္ခတွေကိုအများဆုံးခါစီခံကြရပါတယ်စီဝါရေးမပြည့်လည်တဲ့အခါအင်းနီပရိပက္ခတွေနဲ့အကျန်းဖတ်မှုတွေပိုများလာလိမ့်ရှိပြီးဒီလိုအကျန်းဖတ်မှုတွေကိုအဓိကခံစားရတဲ့သူတွေဟာအမျိုးသမီးတွေဖြစ်တယ်လို့မှတ်မှုဆဲကပြောပါတယ
်။အဓိကကအင်းနီအကျန်းဖတ်မှုတွေပေါ့နော်။ဒါအရင်ဆုံးရကြကောင်းတာအမျိုးသမီးတွေအင်းနီအကျန်းဖတ်မှုတွေဖြစ်သွားမယ်။ပို့တော့အခုဆိုလို့ရှိရင်လည်းအင်းနီအကျန်းဖတ်မှုတွေကပိုတိုးနေတယ်။ပိုတိုးနေတယ်။နောက်တစ်ခုခါကျတော့ပရိပက္ခအတင်းပေါ့နော်။ဒီရင်ပိုင်းဆိုင်ရာအကျန်းဖတ်မှုတွေလည်းအများကြီးဖြစ်ပေါ်လာနိုင်ခြေရှိတယ်ပေါ့နော်။ဘာလို့လဲဆိုရင်ဒါတွေကဒီတုံးအားမနော်တစ်ဖက်ကဒီစီးပွားရေးရတုံးအားတွေတစ်ဖက်ကနိုင်ငံရေးတုံးအားတစ်ဖက်အစိုးဆုံးကဘာလဲဆိုတော့ဝမ်းစာပေါ့နော်ဒီမိသားစုတက်ဝမ်းရေးကခက်ခက်ဖြစ်လာပြီဆိုလို့ရှိရင်ဒီမိန်းလေးငယ်တွေကမိန်းကလေးမျိုးသမီးကြီးနဲ့မျိုးသမီးငယ်တွေကပထမဆုံးမိသားစုတွေရဲ့အရေးကိုသူတို့ကပထမဆုံးလက်စည်းခံရတာသူတို့တွေပဲဖြစ်တယ်ပေါ့နော်ဆိုတော့ဒီကြောက်တတိထပ်ပြီးတော့မှကျွန်တော်စားနေရခံလို့လည်းမရှိဘူးဆိုလို့ရှိရင်မိသားစုကပြဿနာတက်လာရင်အဲဆိုဟိုနော်အိမ်တွေအကျန်းဖတ်မှုဖြစ်မယ်လေညာကြပြဿနာတွေဖြစ်မယ်ညာဖြစ်တာတွေဖြစ်မယ်ပြီးတော့မှဒီတမီးငယ်တွေကနေပြီးတော့မှနှုတ်ထွက်ရှာရတာဟာမျိုးတွေတမီးငယ်တွေကနေပြီးတော့မှဒီများဒီဘောနော်မရသည့်ခုနလူမျိုးဘောနော်ဟိုရောင်စားခံရတာတွေလေတုံလေတုံအနေနဲ့ရောင်စားခံရတာတွေညရပြီးတော့မှဘောနော်ကလေးလောက်တမားတွေအမျိုးသမီးကလေးလောက်တမားတွေအများကြီးဖြစ်လာမှာဘောနော်ဒါတွေကအနာရီကမလို့လာမှုရဲ့ဒီတွန်းအားတွေပေါ့နော်အဖြစ်အားတွေဖြစ်သွားနိုင်ပါတယ်လို့
အစကတည်းကဆင်းရဲနွမ်းပါမှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးနဲ့ဆရာနာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဆင်းရဲနွမ်းပါမှုအခြေအနေပိုပြီးဆိုးလာနိုင်တယ်ဆိုတာကိုကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကလည်းဒီနှစ်အစောပိုင်းကတည်းကသတိပေးထားပါတယ်။ဒီနှစ်2027ခုနှစ်အစောပိုင်းမှာကိုပဲမြန်မာနိုင်ငံလူ့ရေးရဲ့တဝက်လောက်ဆင်းရဲနွမ်းပါမှုတန်ကိုခန်းစားရနိုင်ပြီးအားရပြေးွားတဲ့အစားအစာတွေကိုလိုအပ်တဲ့ပမာဏပြည့်အောင်မစားရတဲ့အခါ ကျမ်းမာရေးချိုးယွင်းမှုတွေနဲ့ခန္ဓာကိုယ်ဖွံ့ဖြိုးမှုအားနည်းတာမတန်စွမ်းနာတွေကိုကြုံရနိုင်ပြီးမျိုးဆက်နဲ့ချီဆုံးရှုံးမှုတွေကြုံလာရနိုင်တယ်ဆိုတာကိုလည်း UNDP ကသတိပေးထားပါတယ်။ဒီလိုအခြေအနေတွေကိုကြုံရတိုင်းအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဘဝတွေအပေါ်ရိုက်ခတ်မှုတွေကလည်းဆက်ပြီးရှိနေအောင်မှာဖြစ်တယ်ဆိုတာကိုတင်ပြရင်းဒီသတင်းပိုင်းအမျိုးသမီးခန္ဓာကိုကြီးမားပ
moved
a mountain. I set my inner hero free. Dagaro Mekin Putri, a person, didn't send it. တောက်ကြညာချံ ဒီပြည်လာကဆာလိုတရားမဝင်ရွှေပြောင်းဝင်ရောက်သူ၃000ကျော်တက်ဆက်စ်ကနေဝါရှင်တန်ဒီစီကိုရောက်လာတယ်လို့ဒီစီအုပ်ချုပ်ရေးကောင်စီကပြောပါတယ်အဲ့လိုရောက်လာသူတွေကတော်တော်များများကတော့နေရာမရှိတာကြောင့်သူတို့ဘတ်စ်ကားပေါ်ကဆင်းလာတဲ့ယူနီယံစတေရှင်ပူရာယုံမှာပဲရှိနေကြပါတယ်တချို့ကလည်းနောက်မှကြံနေသေးတဲ့မိသားစုဝင်တွေကိုစောင့်နေကြပါတယ်
ကျွန်တော်ကိုဘာတစ်ခုမှလာပေးတာမျိုးမလို့ဒီမှာဘူးအလုပ်ပဲလုပ်ချင်ပါတယ်တကယ်လို့များဝါရှင်တန်ကတယောက်ယောက်ကနေစရာပေးမယ်အလုပ်ပေးမယ်ဆိုရင်နေလိုက်ရုံပါပဲယူနီယံစတေရှင်ပူရာကိုရောက်လာတဲ့သူတွေကဗင်နီဇွဲလားကရွှေပြောင်းဝင်ရောက်သူတွေလည်းပါဝင်ပါတယ်သူတို့ဟာကိုလံဘီယာနဲ့ပနမာဂျာကအလွန်အန္တရာယ်များတဲ့ဒရန်ဒေတာကိုဖျက်ချော်ရမှာကလေးတွေလည်းပါဝင်ပါတယ်နေဆက်ရောက်တဲ့အ ဆိုင်ဖို့တရားရုံးရဲ့ချင်းဆောင်နေပါတယ်။ Union Station ပူရာမှာရှိနေစဉ်အကူအညီပေးကြတယ်လို့ဆိုပါတယ
်။ Washington ကလူတွေကိုအလွန်ကျေးဇူးတင်ပါတယ်။စားစရာတွေပေးကြပါတယ်။McDonald's ဝန်ထမ်းတွေကတော့မှကျမတို့ကိုအစားအသောက်ကျွေးပါတယ
် Central American Resource Center ကတန်ထိုင်နေများကူညီပေးနေပေမဲ့အကူအညီတွေပုံမလိုရနေတယ်လို့ပြောပါတယ
် Okay problema ahorita es la
falta အခုရောက်လာတဲ့သူတွေရဲ့လိုအပ်ချက်တွေအတွက်ဒေသအာဏာပိုင်ဖက်ဒရယ်ဆိုရတာဝန်ရှိသူတွေရဲ့ထောက်ပံ့မှုမရတာကအဓိကပြဿနာလို့ထင်ပါတယ် Washington မှာသူတို့ကိုထားဖို့နေရာကျွန်တော်တို့မှာလုံလောက်မရှိပါဘူ
းဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့အမိမေလိုမျိုးရေးဌာနကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဘာမှအကြောင်းမပြန်ပါဘူး American ဆိုရကတော့ရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်ပြီးခွင့်ပြုချက်ပေးထားတဲ့ဗီဇာနဲ့မှသာခီးသွားလာကြဖို့ဆိုတဲ့မူဝါဒကိုဆက်လက်ဆွဲကင်ထားပါတယ် Washington ကအင်ဂျီမဲ့ GR တွေလည်းလူပြည့်ဖြစ်နေတာကြောင့်ကလေးနဲ့အမျိုးသမီးတွေကိုဦးစားပေးနေရချထားပေးတယ်လို့ကြံရွှေပြောင်းဝင်ရောက်သူတွေကိုတော့တခြားမျိုးရွာတွေကိုသွားနိုင်အောင်အကူအညီပေးအဖွဲ့တွေကဆောင်ရွက်ပေးနေပါတယ်ခင်ဗျာSan Francisco Bay Area ကအထက်တန်းကျောင်းဆရာမ Lisa Ruskin ဟာသူ့ရဲ့ကျင့်ကြတဲ့ခန်းကနေဈေးသက်သာတဲ့ဝန်ထမ်းအင်အားကိုပြောင်းရွှေ့ပါတယ်။တစ်လကို1500ဒါပေးရတဲ့အင်အားကမှရှုခင်းကောင်းကောင်းလေးမြင်ရတယ်လို့ကျောင်းနဲ့လည်းနှီးပါတယ
်။ I can walk to work so
ကျောင်းကိုလမ်းလျှောက်သွားလို့ရတာကြောင့်ဓာတ်ဆီဈေးကိစ္စကိုလည်းထည့်တွက်เสียမလို့တော့ပါဘူး။တခြားအရာတွေအားလုံးထက်လူမှုအတိုင်းဝိုင်းကိုအကျိုးပြုတာမျိုးပို့ပြီးတော့တန်ဖိုးထားပါလေ။
နေထိုင်စဉ်အကြီးလုံးတဲ့ဒေသမှာကုလဇင်းလုံးနဲ့အိမ်ရဖို့ဆိုတာမလွယ်ပါဘူး။ဒါပေမဲ့လည်းဆန်ဖရန်စစ္စကိုတောင်ဘက်ကကျောင်းတွေရဲ့ကြီးကြပ်အုပ်ချုပ်သူတွေကဆရာဆရာမတွေနဲ့တခြားကျောင်းဝန်ထမ်းတွေအတွက်အင်အားစီမံပေးပါရတယ်။မေလမှာစတင်ဖွင့်တဲ့လူနေတိုက်ခန်းပေါင်း122ခုမှာတယောက်အိမ်ခန်းကနေ3ယောက်အိမ်ခန်းအထိပါဝင်ပါတယ်။
I don't know why they didn't do it sooner.
ရင်းနှောင်းကတော့ဘာကြောင့်မလုပ်တာလဲဆိုတာကိုမသိပါဘူး။တခြားကျောင်းတွေလည်းအခုလိုမျိုးလုပ်ဖို့စဉ်းစားသင့်တယ်ထင်ပါတယ်။
ဆရာဆရာမတွေကိုတန်ဖိုးထားလေဆိုတာမျိုးအခုလိုပြတ်တာတင်ပါလေအခုလိုပုံစံမျိုးနဲ့ပညာရေးဝန်ထမ်းတွေကိုဆွဲဆောင်တင်ပါလေ
စမတီယိုခရိုင်အတွင်းကဂျက်ဖာဆန်ယူနီယံအထက်တန်းကျောင်းနေမြေအတွင်းမှာလဲကျောင်းဝန်တန်းအင်အားစီစဉ်ပေးပါတယ်အမေရိကန်တနိုင်ငံလုံးမှာဆရာဆရာမမလုံလောက်တဲ့ပြဿနာနဲ့အခမ်းအနားကဈေးကြီးတဲ့ပြဿနာတွေရင်ဆိုင်နေရချင်းအတွင်းကျယ်ဝန်းတဲ့မြေနေရာတွေမှာအခုလိုအင်အားစီမံပြီးပညာရေးဝန်ထမ်းတွေစုဆောင်းဖို့ကြိုးစားတာပါ
As housing costs rise,
အစည်းတွေကလည်းတက်လာ။ဆရာတွင်ကျောင်းတွေမှာလည်းဆရာဆရာမတွေကမလုံလောက်တော့အခုလိုအင်အားတွေစောက်လို့မရဘူးလားဆိုတာပါ။ကျွန်တော်တို့မှရှိတာမြင်နေရပါ။အ
မေရိကန်မှာပညာရေးဝန်ထမ်းတွေအတွက်အင်အားစီမံပေးတဲ့အလေ့အထမျိုးကတော့တိတ်များများဆဆတွေ့ရလိမ့်မရှိပါဘူး။ဒါပေမဲ့လည်းဝန်ထမ်းအင်အားမျိုးဖန်တီးပေးမယ်ဆိုရင်တော့ဆရာဆရာမတွေကသူတို့လုပ်ငန်းခွင်ကျောင်းတွေနဲ့နေရာမှာနေနိုင်ပြီးကျောင်းသူကျောင်းသားမိဘတွေနဲ့ပါပိုထိတွေ့ဆက်ဆံနိုင်ပြီးနှစ်ဖက်လုံးအတွက်ပိုအကျိုးရှိစေမှာပါ
You know, we've had significant turnover of staff.
ဒီနှစ်ပိုင်းတွေမှာနှစ်စဉ်ဝန်ထမ်းအဝင်ထွက်ဥယျာဉ်25ရာခိုင်နှုန်းလောက်ရှိပါတယ်။အခုလိုမျိုးလုံးနိုင်နေဆိုရင်တော့ဆရာဆရာမတွေတခြားဝန်ထမ်းတွေကိုဆွဲဆောင်နိုင်မယ်ထင်ပါတယ်
။ဒီဒေသကလစာနှုန်းကနေပါလုံးနဲ့အထက်ပါတာကြောင့်အနီးအနားဝန်းကျင်ကပေးတဲ့လစာတွေနဲ့ရှင်မရပါဘူး။2022-23ခုနှစ်ပညာသင်နှစ်အတွက်တစ်နှစ်စာ6000လောက်ပဲပေးနိုင်ချိန်မှာတခြားဒေသတွေမှာတော့တစ်နှစ်ကို9000ခွဲ8000နီးပါးပေးနေကြတာပါ။ဒီလိုအချိန်မှာပဲပညာရေးဝန်ထမ်းတွေအတွက်အင်အားဖန်တီးပေးတာကြောင့်အသက်ရှူချောင်းရတယ်လို့ဆိုပါတယ်
။ And that crossed our minds several times
about the area ကနေပြောင်းရတော့မလားဆိုပြီးတော့လည်းမကြခဏစဉ်းစားဖြစ်ပါတယ်။အချိန်တော်တော်ကြာကြာကြာရမရဖြစ်ပြီးနောက်ဆုံးမှာတော့ဝန်ထမ်းအင်အားရလိုက်တာပါ။အ
င်အားတွေရဲ့အင်ကန်ကားကတော့တယောက်ခန်း1400ကနေ3ယောက်ခန်း2400အထိစားစားရှိပါတယ်။တံပိုးနဲ့အိမ်ရမှာ9နှစ်နေခွင့်ရတော့မှအိမ်ဝယ်ဖို့အတွက်ငွေစုနိုင်အောင်ပညာရေးဝန်ထမ်းတွေကိုအခုလိုအထောက်အကူပေးတာလည်းဖြစ်ပါတယ်ခင်ဗျာယူကရိန်းအတွက်ရမုံငွေရှာပွဲမှာ James Vest ကိုအခုလိုဝတ်စုံနဲ့တွေ့ရတာပါသူကတော့စစ်ဝတ်စုံနဲ့နေရတာပိုသဘောကျတယ်လို့ဆိုပါတယ်ယူကရိန်းမှာတော့စစ်ဝတ်စုံပဲဝတ်ပါတယ
် I'm just so used to
လေကြောင်းရံအချက်ပေးတံတွေတနက်နဲ့အပြစ်ခံရလန်ထန်ကြီးပောက်ကွဲတာတွေကြားနေကြနေသားကြနေပါပြီ
ရုရှားဘက်ကယူကရိန်းကိုကြီးကြော်စေစတင်နေနေမှာပဲယူကရိန်းဘက်ကဝင်တိုက်ခဲ့တာပ
ါ I will be fighting with our soldiers your soldiers
the only reason why I wasn't there on the
25ရက်နေ့တုန်းကမသွားနိုင်တဲ့အကြောင်းရင်းကနိုင်ငံကူးစာအုပ်တက်တန်းကုန်နေလို့ပါဒါကြောင့်အရေးပေါ်နိုင်ငံကူးစာအုပ်လုပ်ပြီးမတ်လ14ရက်နေ့မှာရှိနေခဲ့တာပါ
ယူကရိန်းကိုသွားဖို့ဆုံးဖြတ်ချက်လွယ်လွယ်နဲ့ချခဲ့တာမဟုတ်ဘူးလို့ Vest ကပြောပါတယ်။လက်ဗီယာမှာမွေးတဲ့သူအဖွားကရုရှားတွေရဲ့ရက်ဆက်ကြမ်းကြုတ်မှုကိုအခုလိုပြောပြတယ်လို့ဆိုပါတယ်
။ And my whole family and my grandmother's side got
အဖွားဘက်ကမိသားစုဝင်တွေအားလုံးတယောက်မှကြံရုရှားကတပ်ဖြတ်ခဲ့ပါတယ်။သူတယောက်ပဲအသက်ရှင်ကျန်ခဲ့တာပါ။ရုရှားယူနီဖောင်းတွေချုပ်တဲ့ဆိုင်မှာသူအလုပ်လုပ်ခဲ့ပါတယ်
။ယူကရိန်းကိုရောက်ပြီးနောက် Vest ကကီဖ်ဒေသအတွင်းကရှေ့တန်းစစ်ပင်နာတစ်ခုကိုသွားပါတယ်ရုရှားစစ်တပ်ကအရက်သားတွေအတွက်မိုင်းတွေထောင်ထားတဲ့ရွာကိုသူတို့အဖွဲ့ကဝင်ရောက်ရှင်းလင်းနှိုင်းခဲ့ပါတယ
် That is meant to kill people
That is your
ကျွန်တော်တို့အတွက်မဟုတ်ဘဲအရက်သားတွေကိုတတ်ဖို့ထောင်ချောက်ဆင်ခဲ့တာပါဖန်ကွက်ကိုကျိုးနဲ့ခြိထားတာကြောင့်တကားကိုဆွဲဖွင့်လိုက်ချိန်မှာဖန်ကွက်ကွဲပြီးပြင်ဖြုတ်ထားတဲ့လက်ပစ်ပုံဖောက်ကွဲအောင်လှုပ်ထားတာပါ
First ကယူကရိန်းတပ်ဖွဲ့နဲ့အဓိကပူးရဲဆောင်ရွက်တာပါအားလုံးဟာညီကိုတွေဖြစ်ကြပြီးဘာသာစကားအခက်အခဲမရှိဘူးလို့ဆိုရတယ
်။ And a lot of them speak broken English as well.
တော်တော်များများကအင်္ဂလိပ်လိုထမင်းစာရေးတောက်ပြောတတ်ကြတာဆိုတော့အချင်းချင်းပြောဆိုဆက်ဆံဖို့အခက်အခဲတိတ်မရှိပါဘူး
။ First အဖွဲ့ဟာ Kiev ဒေသကနေ Donbas ဒေသကိုရွှေ့ခဲ့ပါတယ်။သူဟာယူကရိန်းမှာရှိနေစဉ်တည်းကယူကရိန်းတပ်ခဲယူသမားတွေအတွက်ရမုံငွေရှာဖွေခဲ့ပြီးခုကအမေရိကန်လူတိုင်းရေးအဖွဲ့ Replace Heroes နဲ့လက်တွဲဆောင်ရွက်နေပါတယ
် We're not buying ammunition, we're not buying guns, we're not doing
လက်နက်ကြီးစံတိတ်မဝယ်ဘဲနဲ့တကယ့်ကိုလိုအပ်တဲ့ခန္ဓာကိုယ်ကိုကာကွယ်ဖို့ကြီးကားတွေ၊ကြီးကားစားတွေ၊ drone တွေဝယ်ပါတယ်ကားကတော့မရှိမဖြစ်ပ
ါ First ကအမေရိကမှာသူပိုင်သမျှရောင်းချပြီးနောက်ယူကရိန်းကိုပြတ်သွားပါတယ်ယူကရိန်းဟာသူ့ရဲ့ဒုတိယမိုးရမြေဖြစ်တာကြောင့်အောင်ပွဲခံပြီးတဲ့အခါပြန်လည်တည်ဆောက်ရေးမှာပါဝင်ပြီးအပြီးတိုင်းနေသွားကြတယ်လို့ဆိုပါတယ်ခင်ဗျာ
ကိုအပတ်စဉ်တင်ဆက်နေတဲ့တုတဆုံလေးအမေရိကန်တခွင်အစီအစဉ်ပါရှင်ဆက်လက်ပြီးတော့သိပ္ပံတဲ့ဤပညာကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါအမေရိကန်အာကာသစူးစမ်းရေး NASA ကလွှတ်တင်ထားတဲ့ James Webb အာကာသမှန်ပြောင်းကရတဲ့ပထမဆုံးပုံရိပ်တွေကနေစစ်တာဝလာကြီးကိုနားလည်စေဖို့ဘလို့အထောက်အကူပေးပါတယ် AP နဲ့ Writer ဆောင်းမရီကိုအခြေခံပြီးတော့ဒေါခင်မျိုးသက်ကပြောပြမှာပါရှင်
ဒီတစ်ပတ်တော့ American Agatha လေးလာရေးဖွဲ့ NASA ရဲ့အောင်မြင်မှုတစ်ခုဖြစ်တဲ့ James Webb Agatha မှန်ပြောင်းကနေပို့ပေးတဲ့ပထမဆုံးပုံရိပ်တွေပါဆက်ကြဝလာလေးကိုနားလည်စေဖို့ဘလို့အထောက်အကူပေးတယ်ဆိုတာပြောပြပေးပါစီ James Webb မှန်ပြောင်း Mission ဖွဲ့ရဲ့調査မှုနဲ့2021 December 24မှာ Agatha နဲ့တက်တင်လိုက်တဲ့မှန်ပြောင်းကြီးရဲ့ Golden Eye ကိုခေါ်တဲ့ရွှေရောင်တုတ်ထားတဲ့မှန်ချက်ကြီးကိုဒီနှစ် January 6ရက်နေ့မှာဖွင့်ပေးလိုက်ပြီးတဲ့နောက်သူကအနီးအောက်ရောင်ခြည်နဲ့ခွဲပြန်နိုင်တဲ့ကင်မရာနဲ့ပုံတွေကိုရပ်ယူနိုင်ခဲ့ပါတယ်။ July 17ရက်မှာတော့သူပို့ပေးတဲ့ပုံတွေတဲကပထမဆုံးပုံရိပ်နဲ့နောက်ထပ်ပုံရိပ်တွေကိုနောက်နေမှာပဲ American သမ္မတ Joe Biden ကထုတ်ပြန်ပေးခဲ့တာပါ။ဒီပုံရိပ်တွေကတကယ့်ကိုထူးခြားတယ်လို့ James Webb Agatha မှန်ပြောင်းမရှင်ရဲ့အနီးအောက်ရောင်ခြည်ခွဲပြီးတဲ့ကိရိယာဖြစ်တဲ့ Near Space ဆက်ပိုင်းမှာတာဝန်ယူပြီးဆောင်ရွက်ရတယ်Wisconsin တက္ကသိုလ်နက္ခတ္တဗေဒဌာနကဒေါက်တာမိုက်ကယ်မက်ဆိနာကပြောပါတယ
် So these new images are unique because they're light that we've never been able to see at this kind of
resolution တွေ့ရတဲ့ပုံရိပ်အစ်စ်တွေကတကယ့်ကိုထူးခြားတဲ့ပုံတွေပါဘာကြောင့်လဲဆိုတော့သူတို့ကအရင်တုန်းကတွေ့မြင်ရဖို့မဖြစ်နိုင်တဲ့တိတ်ပြတ်သားတဲ့ပုံရိပ်ပေးတဲ့အလင်းရောင်ကြီးဖြစ်နေလို့ပါသူအရင်လွတ်တင်ထားတဲ့ Hubble အကာသမှန်ပြောင်းကလည်းတကယ်ကိုပြတ်သားတဲ့ပုံတွေပေးနိုင်ပါတယ်ဒါပေမဲ့သူကကျွန်တော်တို့မျက်စိနဲ့မြင်နိုင်တဲ့အခြေခံကျတဲ့အလင်းကိုပဲပေးမြင်တာပါ James Webb ကတော့အနီးအောက်ရောင်ခြည်နဲ့ပုံတွေကိုရိုက်ယူတာပါ
တကယ်တော့ဒီရောင်ခြည်ကစက်ကြဝဠာအစုဝေးကြီးတစ်ခုလုံးထုတ်လွှတ်တဲ့ရောင်ခြည်ဖြစ်ပေမဲ့လူသားတွေရဲ့မျက်စိနဲ့တော့မမြင်နိုင်ပါဘူးဒါကြောင့်အခုရတဲ့ပုံ၅ပုံကသိပ္ပံပညာရှင်တွေအတွက်လုံးဝအသက်အဆန်းဖြစ်ပါတယ်ဒါကြောင့်လဲဆိုတော့မျက်စိနဲ့လုံးဝမမြင်နိုင်တဲ့အရာတွေကိုမြင်လာနိုင်တာကြောင့်ပါ။အရင်1990တုန်းကလွတ်တင်ခဲ့တဲ့ Hubble Agatha မှန်ပြောင်းလုံးကတော့အခုလိုအနည်းအောက်ရောင်ခြည်ပုံတွေကိုဖမ်းမပေးနိုင်ပါဘူး။အခုထုတ်ပြန်လိုက်တဲ့ပုံတွေဟာအရေးပါတဲ့အချက်ကိုထောက်ပြနိုင်တဲ့ပုံတွေလို့လည်းပြောပါလိမ့်
။ So these 5 images were all selected to really highlight
ပုံ၅ပုံက James Webb မှန်ပြောင်းကနေမိမောင်းထုတ်ပြနိုင်တဲ့သိပ္ပံပညာဆိုင်ရာပင်မအကျက်အလက်၅ခုကိုရွေးထုတ်ထားတာတွေပါဒါကြောင့်ငကငွေတန်းတွေကိုလေ့လာတာဟိုအဝေးကငကငွေတန်းတွေလေ့လာပြီးစัจ java လာကြီးရဲ့အစပိုင်းအခြေအနေကိုလေ့လာတာနောက်အမိကဘာမင်းနားမှာတော့ကျယ်တွေဘယ်လိုဖြစ်လာတယ်ဘယ်လိုကျေပြတ်သွားတယ်တခြားကျယ်တွေကိုပတ်နေတဲ့အနာကဂျူတွေဘယ်လိုဖြစ်တည်လာတယ်ဆိုတော့ဒီသိပ္ပံဆိုင်ရာအချက်၅ခုစလုံးကိုအခုပုံ၅ပုံကတကယ်ပဲမိမောင်းထုတ်ပြနိုင်ပါတယ်ဒါကြောင့်တကယ့်ကိုကောင်းပါတယ်တပုံချင်းစီကနေအရင်ကကျွန်တော်တို့တစ်ခါမှမသိသေးတဲ့အကြောင်းအရာအစ်စ်တွေကိုပါသိလာနိုင်တာပါ
အနီးအောက်ရောင်ခြည်ကိုဖမ်းပေးနိုင်တဲ့ near infrared camera တွေရောင်စင်းတွေကိုခွဲမှတ်ပေးနိုင်တဲ့ spectrograph တွေအာယုန်ခံစက်တွေအပါဝင်အဝေးတိုင်းခလုတ်နဲ့ထိန်းချုပ်တဲ့စက်ကရီယာ344မျိုးပါတဲ့ web မှန်ပြောင်းကပေးတဲ့ပုံတွေကိုသိပ္ပံပညာရှင်တွေကအဆင့်ဆင့် filter လုပ်စီစစ်ပြီးပါအချက်အလက်အကောင်းဆုံးပေးနိုင်တဲ့ပုံတွေကိုရွေးထုတ်ထားတာဖြစ်ပါတယ
် One of the first images that was released actually wasn't an image at all it's what we call a spectrum
ပထမဆုံးထုတ်ပြန်တဲ့ပုံတွေကဒီပုံမှာတော့ double node တော့ပြောလို့မရပါဘူးကျွန်တော်တို့ကတော့ရောင်စင်လို့ခေါ်ပါတယ် James Webb အာကာသမှန်ပြောင်းမှာရောင်စင်တွေကိုခွဲခြားပြီးမှတ်တမ်းတင်ပေးတဲ့ကိရိယာ spectrograph တွေပါပါတယ်သူတို့ကအလင်းတန်းတွေကရောင်စင်တွေကိုခွဲပြပေးနိုင်တာကြောင့်ဒီရောင်စင်တွေကိုခွဲကြည့်လို့ရပါတယ်ဒါကြောင့်သူရိုက်ပို့လိုက်တဲ့ပုံတွေကိုကြည့်တာနဲ့ဒီရောင်စင်တွေကနေတဆင့်ပုံတွေကအရာဟာဘာနဲ့ဖွဲ့စည်းထားတယ်ဆိုတာကိုသိနိုင်ပါတယ်ဒါကြောင့်ဂျိုတွေအထူးသဖြင့်ကျွန်တော်တို့ရဲ့ငကငွေတန်းမှာနောက်ကျယ်တစ်လုံးကိုပတ်နေတဲ့ Webs 96B ဂျိုဆိုပါတော့ပုံတွေကရောင်စင်တွေကိုကြည့်ပြီးဒီဂျိုရဲ့လေတူထဲမှာရေငွေ့တွေရှိနေတယ်ဆိုတာကိုသိနိုင်ပါတယ်ဒါကတိတ်ဆိတ်လှုပ်ရှားစရာဖြစ်ပါတယ
်ဟုတ်ပါတယ်တခြားဂျိုရီရဲ့လေးထုထဲမှာဘာတွေရှိလဲဆိုတော့ကိုနားလည်လာနိုင်လို့ဖြစ်ပါတယ်ဒါကစစ်ကြဝလာထဲမှာကဘာတစ်ခုထဲမှာပဲထူးထူးခြားခြားရေတွေအောက်ဆီဂျင်တွေနိုက်ထရိုဂျင်တွေရှိနေတာလားဒါမှမဟုတ်ကဘာလိုမျိုးဂျိုရီတခြားမှာအများကြီးရှိနေသလားဆိုတော့မျိုးတွေကိုသိလာနိုင်တာကြောင့်ဖြစ်ပါတယ်ဒါကြောင့်ဒါစစ်ကြဝလာကြီးနဲ့ပတ်သက်ပြီးအရင်ကတခါမှမသိသေးတဲ့ level တစ်အတွက်တကယ့်ကိုလမ်းဖွင့်သွားတာဖြစ်တယ်လို့နားလေလဲလာနိုင်မှာဖြစ်တဲ့အတွက်အားလုံးအတွက်စိတ်လှုပ်ရှားရဖြစ်ပါတယ်။သမ္မတဘိုင်ဒန်ပထမဆုံးပြသတဲ့ပုံက ဒီ web အကတ်အမှန်ကြောင်းကလည်းဘာတွေလုတ်ပေးနိုင်လဲဆိုတော့ပြလိုက်တာလည်းဖြစ်ပါတယ်အလင်းရဲ့အနှင်းက10 second ကိုမိုင်ပေါင်း 7,600 သွားတာဖြစ်ပြီးအခုထုတ်ပြန်လိုက်တဲ့ပုံတွေကအဆက်ကလေးတစ်ခုကိုမြင်ရဖို့ဆိုအလင်းနဲ့73 billion လောက်သွားရတဲ့သဘောပဲလို့ NASA အုပ်ချုပ်ရေးမှူး Bill Nelson ကသမ္မတ Biden နဲ့တူသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တကယ်တော့ဒီပုံတွေထဲမှာအရင်ကတခါမှမမြင်တွေ့ဘူးတဲ့စစ်ကြောလာဟိုအဝေးဆုံးကငကငွေတန်းကိုလက်တွေ့မြင်ကြရတာလို့လည်းဒေါက်တာမရှိနာကပြောပါတယ်။
This image was actually pretty short in terms of its duration, and we hope over the course of the mission to take even longer, even deeper pictures to find
things. ဒီပုံကအချိန်ကာလအနေနဲ့ပြောမယ်ဆိုရင်သိပ်ကိုမကြသေးတဲ့ကာလတုန်းကပုံဖြစ်ပါတယ်။ဒါကြောင့်ဒီမှန်ပြောင်းမပြည့်စည်သေး၍အခုထက်ပိုပြီးဝေးတဲ့နေရာတွေမှာရှိတဲ့အရာတွေကိုရှာဖွေစူးစမ်းဖို့အခုထက်ကာလပိုကြာပြီးပိုနဲ့ဆိုင်တဲ့နေရာတွေကပုံတွေကိုရိုက်ကူးပေးမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။တကယ်တော့ဟိုးအဝေးကငကငွေတန်းတွေအကြောင်းပြောပြတဲ့အခါမှာတကယ်ကိုစိတ်ဝင်စားဖို့ကောင်းပါတယ်။ဘာလို့လဲဆိုတော့အလင်းတန်းသွားတဲ့နှုံးကအပြောင်းအလဲမရှိပုံတွေဖြစ်နေတော့အဝေးကတခုခုကိုကျွန်တော်တို့မြင်ရတယ်ဆိုတာကအဲ့ဒီနေရာကအလင်းပြန်လာတဲ့အချိန်ကြောင့်မှမြင်ရတာပါ။ဆိုလိုတာကမှန်ပြောင်းကအချိန်ကိုပြတဲ့ဆက် time machine လို့အလုပ်လုပ်တယ်လို့ပြောရမှာပါ။ဒီတော့ကျွန်တော်တို့မျှော်လင့်ထားတာကစကြဝဠာကြီးတဲ့မှာ Big Bang ဖြစ်ပေါ်လာပြီးနောက်ဘယ်လိုနေလဲဆိုတဲ့စัจ java လာပြည့်စင်ရဲ့အစောဆုံးကဏ္ဍဦးအဆင့်ပထမဆုံးငကငွေတန်းကဘယ်လိုဆိုတာတွေကိုနားလည်နိုင်ဖို့ဟိုးအဝေးကြီးဝေးနိုင်သမျှဝေးတဲ့နေရာတွေကပုံရိပ်တွေကိုရပ်ယူနိုင်ဖို့ပါပဲ
အခုတော့ web မှန်ပြောင်းကစိတ်ဝင်စားစရာပုံတွေရနေပြီမို့လာမဲ့လရဲ့အတွင်းအခုတည်းပို့ပြီးဝေးတဲ့နေရာတွေကပုံတွေရလာတာနဲ့အတူစัจ java လာစတင်ခဲ့တဲ့အစောဆုံးကာလတွေကိုပိုးပြီးနားလည်လာနိုင်တော့မယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပ
ါ။ဒေါက်ခင်မျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်။အခုတော့သတင်းအချင်းချုပ်ကိုမဆုမျက်မွန်ကပြောပြမှာပါရှင်။
နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံအပေါ်ဂမ်ဘီယာနိုင်ငံကတရားစွဲထားတာဟာဥပဒေကြောင့်အရလုပ်ပိုင်ခွင့်ရှိတဲ့အတွက်ဒီအမှုကိုဆက်လက်လက်ခံကြားနာသွားမယ်လို့ ICJ တရားရုံးကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ဂမ်ဘီယာနိုင်ငံနဲ့မြန်မာနိုင်ငံကြားမှာတိုက်ရိုက်အငင်းပွားတာမရှိတဲ့အတွက်ခုလိုဆွဲဆိုတာကအကျုံးမဝင်ဘူးလို့ဆိုပြီးမြန်မာနိုင်ငံကကန့်ကွက်ချက်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆန်ရနိုင်ငံတကာသဘောတူညီချက်မှာမြန်မာဘက်ကချွင်းချက်ထားပြီးလက်မှတ်ထိုးခဲ့တဲ့အချက်စတဲ့အချက်တွေပါဝင်တဲ့ကန့်ကွက်ချက်၄ခုစလုံးကို ICJ တရားရုံးကပယ်ချခဲ့တာပါ။2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နယ်မြေရှင်းလင်းစဉ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တာဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်ဆိုပြီးတော့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်2019ခုနှစ်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံကထွက်ကုန်တွေကိုကမ္ဘာတဝန်းတင်ပို့နိုင်အောင်လို့ပင်လယ်နက်ထဲမှာပိတ်ဆို့ထားတာတွေရုရှားနိုင်ငံကဖယ်ရှားပေးဖို့သဘောတူညီချက်ကိုရုရှားနဲ့ယူကရိန်းတို့ဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါတယ်။တူရကီနိုင်ငံအစ္စတန်ဘူမြို့တော်မှာယူကရိန်းအခြေခံအစအုံဆိုင်ရာဝန်ကြီးရုရှားကာကွယ်ရေးဝန်ကြီးတို့တီးခြားစပွဲတွေမှာထိုင်ပြီးတော့စာချုပ်တွေမှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့တူရကီနိုင်ငံကကြားဝင်ညှိနှိုင်းပေးခဲ့တဲ့သဘောတူစာချုပ်လက်မှတ်ထိုးပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့တူရကီသမ္မတအာဒဝါတို့လည်းတက်ရောက်ခဲ့ကြပါတယ်ရှင်။တိရီလင်္ကာနိုင်ငံမှာတော့အစိုးရအစအဦးတွေမှာစခန်းချဆန္ဒပြသူတွေကိုလုံခြုံရေးတွေကဒီကနေ့အပိသက်ဖယ်ရှားခဲ့တယ်လို့ဝင်ကြီးချုပ်တစ်လက်ချန်းတစ္ဆာကြေဆိုခဲ့ပါတယ်။စီးပွားရေးပြိုလဲပြီးတော့ကြီးမားတဲ့ဆန္ဒပြမှုတွေကြောင့်တမရာဟာဂေါတာဘာယာရာဂျာပါက္ဆာယာရုကနေနှုတ်ထွက်သွားရပြီးဆက်ဖြစ်ခဲ့တဲ့ဆန္ဒပြပွဲအချက်အချာနေရာတွေကိုဒီကနေ့အစောကြီးရှင်းလင်းခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲတမရာတစ်ကဝင်ကြီးချုပ်တစ်ကိုခန့်အပ်လိုက်တာဖြစ်ပါတယ်ရှင်။
ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုမဆုမျက်မွန်ကပြောပြသွားတာပါ။တောက်ကြညာချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတင်ဆက်ခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရန်နိုင်နဲ့ကိုစံကျော်ဖြစ်ပါတယ်ရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Nashua Kelly ဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့ဒီကျမတို့ရဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့ကမ္ဘာတလွားသရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်။ဘေးအန္တရာယ်အသွေးတွေကနေကင်းဝေးကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.